Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2022ခုနှစ်ဇန်နဝါရီလ23ရက်ဗုဒ္ဓဟူးညဗီအိုအေစီစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့်ဗီအိုအေစီစဉ်တွေကိုယာယီယာပြင်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပါမယ်အမေရိကန်သမိုင်းမှာဘယ်တော့မှမဖြစ်ဘူးသေးတဲ့လက်ရှိသမ္မတတယောက်ကိုဒုတိယအကြိမ်တရားဆွဲဆိုရေးအောက်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ကြမယ်လို့ခန့်မှန်းထားပါတယ်သမ္မတဒေါ်နယ်ထရမ့်ကိုဒုတိယအကြိမ်မြောက်တရားဆွဲဆိုမယ်ဆုံးဖြတ်ချက်ကိုအောက်လွှတ်တော်မှာလူများစုဖြစ်တဲ့ဒီမိုကရက်တွေရဲ့ထောက်ခံမဲ့တက်တက်နဲ့အတည်ပြုနိုင်မှာဖြစ်ပေမဲ့လည်းဒါကိုထောက်ခံမဲ့ရီပပ်ဘလစ်ကန်အမတ်တွေလည်းတိုးလာနေပါတယ်ဝါရှင်တန်ပြည်နယ်ကရီပပ်ဘလစ်ကန်အောက်လွှတ်တော်အမတ်တူဖြစ်သူဂျေမီဟာရဲရာဘူတလာကသမ္မတထရမ့်ဟာသမ္မတရာထူးအတွက်ကျန်းသစ္စာချင်းစုထားတာကိုဖောက်ဖျက်လုံဆောင်ခဲ့တယ်လို့ဆိုပြီးတရားစွဲဆိုရေးအဆိုကိုထောက်ခံသွားမယ်လို့အင်္ဂါနေ့နောက်ပိုင်းကကြေညာခဲ့ပါတယ်။အောက်လွှတ်တော်ရီပပ်ဘလစ်ကန်ထိပ်တန်းခေါင်းဆောင်တွေထဲမှာပါတဲ့ဝါယိုမင်းပြည်နယ်အောက်လွှတ်တော်အမတ်လစ်ချီနီကလည်းအမေရိကန်သမ္မတတယောက်ရဲ့ကြီးမားလာတဲ့သစ္စာဖောက်ဖျက်မှုမျိုးဘယ်တော့မှမရှိခဲ့ဘူးလို့ပြောပြီးတရားစွဲဆိုရေးထောက်ခံမဲ့အကြောင်းအင်္ဂါနေ့ကပဲကြေညာခဲ့တာပါ။ဒါ့အပြင်နောက်ထပ် Republican အမတ်3ဦးထက်မနည်းကလည်းထောက်ခံမဲ့အကြောင်းပြောထားကြပါတယ်။သမ္မတ Trump ကတော့ဒီလူရဲ့အပေါ်အပြင်းထန်ကန့်ကွက်ပြောဆိုခဲ့ပါတယ
်။ It's really a terrible thing that they're doing for Nancy Pelosi and Chuck Schumer
ဒီလူရဲ့အကြောင်းလူအများစုနားလည်နိုင်တာတဲ့အများကြီးပူကြီးမားတဲ့အမျက်ဒေါသပွဲပြားမှုနဲ့နာကျင်မှုတွေဖြစ်စေပါတယ်။ဒါဟာအမေရိကန်အတွက်သိတ်ကိုအန်ဒရယ်ကြီးမားပြီးအထူးသဖြင့်တော့အခုလိုသိတ်ကိုအကဲဆက်တဲ့ကာလမျိုးမှာဘိုးဘီအန်ဒရယ်ကြီးပါတယ်လို့အင်္ဂါနေ့ကအမေရိကန်မက္ကဆီကိုနယ်စပ်ခီးစဉ်တွင်သမ္မတထရမ့်ကသတင်းထောက်တွေကိုပြောသွားပါတယ်။ပြီးခဲ့တဲ့သတင်းဘက်ကအမေရိကန်ကွန်ဂရက်လွှတ်တော်အဆောက်အဦတွေအတင်းဖြက်စီးဝင်ရောက်ပြီးရုံးရင်းဆက်ကလုပ်ခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးတော့ရာဇဝတ်ကြောင်းနဲ့တရားစွဲဆိုခံရနိုင်ရည်ရှိသူ190ကျော်ကိုဖော်ထုတ်ထားပြီးပြီလို့အမေရိကန်တရားရေးဌာနရှိနေတွေကအင်္ဂါနေ့မှာပြောပါတယ်။ဒါ့အပြင်ဒီဖြစ်ရပ်မှာပါဝင်သူတွေကိုတနိုင်ငံလုံးမှာရှာဖွေဖော်ထုတ်နေတာကြောင့်လာမယ့်သတင်းပတ်တွေအတွင်းလူရာပေါင်းများစွာအထိဖြစ်သွားနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။ Washington DC ဒေသမှာတရားစွဲဆိုထားသူအစီအတွက်ကအခုချိန်ထိဆိုရင်အယောက်80ကျော်ရှိပြီဖြစ်ပြီးနောက်ထပ်အယောက်100ထက်မနည်းကိုတရားစွဲဖို့လည်းတရားရေးဌာနရှိနေတွေလှုံ့ဆော်နေတယ်လို့ Washington DC ယာယီရှိနေချုပ် Michael Shawin ကသတင်းတော်တွေကိုပြောပါတယ်။ဒီတော့တင်မှာပဲကိုရက်လူတော်တဲ့ဖြစ်စည်းဝင်ရောက်ခဲ့တဲ့ထဲမှာပါခဲ့တဲ့သမ္မတထရမ့်ကိုထောက်ခံသူတွေကိုလေချောင်းခီးသွွားလောက်ရင်ပိတ်ပင်ကတ်တပ်ဖို့အထက်လူတော်ဒီမိုကရက်တစ်ခေါင်းဆောင် Chuck Schumer ကတောင်းဆိုပါတယ်။အဲ့ဒီလူအုပ်ကြီးဟာအစိုးရကိုပုံကန်ထားကြွသူတွေဖြစ်တယ်လို့ Mr. Schumer ကခေါ်ဆိုပြီးနိုင်ငံတော်လုံခြုံရေးကိုချိန်ချောက်မှုဖြစ်တာကြောင့်လေချောင်းနဲ့ခီးသွွားလောက်ရင်မပြုတ်တဲ့စီးရင်ထဲမှာထည့်သွင်းတင်တယ်လို့ပြောပါတယ်။အဲ့ဒီလူစီးရင်ထဲမှာထည့်သွင်းရေးကိစ္စအလေးနဲ့စဉ်းစားနေတယ်လို့ FBI ကပြောပါတယ်။အယ်ကိုင်ဒါအကြမ်းဖက်ဝါဒဆွဲအဖွဲ့ဟာအခြေစိုက်နေရာတစ်ခုရနေပြီဖြစ်ပြီးအဲ့ဒါဟာအီရန်အစ္စလာမစ်သမ္မတနိုင်ငံပဲဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ယာယီဝန်ကြီးမိုက်ပွန်ပေယိုကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။အယ်ကိုင်ဒါအဖွဲ့ရန်ကုန်ဝင်ရှာဖို့ကမ္ဘာတဝန်းကအဖွဲ့ဝင်တွေနဲ့ဆက်သွယ်ဖို့အရင်တုန်းကအာဖဂန်နစ္စတန်ဒါမှမဟုတ်ပါကစ္စတန်ကနေညွှန်ကြားခဲ့တဲ့တခြားလုပ်ငန်းအများအပြားကိုလှုပ်ဆောင်ဖို့အီရန်နိုင်ငံကခွင့်ပြုထားပါတယ်လို့ Washington DC အခြေစိုက်သတင်းတော့ကလပ်မှာပြောတဲ့မိန့်ခွန်းနဲ့ဝန်ကြီးပွန်ပေယိုကထည့်ပြောသွားပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတတက်တန်းကုံဆုံးကဏ္ဍရပိုင်းတွေမှာပဲနိုင်ငံသားဝန်ကြီးရဲ့အခုလိုသတိပေးချက်ထွက်လာတာဖြစ်ပြီးဒါဟာလွန်ခဲ့တဲ့လပိုင်းတွေအတွင်းအစိုးရအဖွဲ့တခြားထိပ်တန်းတာဝန်ရှိသူတွေကအယ်ကိုင်ဒါအဖွဲ့နဲ့ပတ်သက်လို့တုံ့တက်ပြောဆိုချက်တွေနဲ့တိတိတသာကွဲပြားနေပါတယ်။အယ်ကိုင်ဒါအဖွဲ့အလူလဲခံနေရတယ်ဆိုတာတန်လျာဖြစ်စရာမရှိပါဘူးလို့နိုင်ငံသားရေးဌာနအကြမ်းဖက်ဝါဒတံပြန်ညီနေရေးလုပ်ငန်းညီနိုင်မှုဆိုင်ရာတန်မတ်နေသန်ဆီးလ်စ်ကတီးခဲ့တဲ့နိုဝင်ဘာလကမှလုပ်ခဲ့တဲ့ဆွေးနွေးပွဲတစ်ခုမှာပြောခဲ့ပါတယ်။အင်္ဂါနလုံးညွေးဆိုင်ရာအကြံပေးပုဂ္ဂိုလ်ရောဘတ်အိုဘရိုင်ကလည်းအယ်ကိုင်ဒါအဖွဲ့ဟာအမေရိကန်ကမပြတ်ဖိအားပေးနေတာကြောင့်အမေရိကန်ဘော်ရှုပ်ထွေးပြီးကြီးမားတဲ့တိုက်ခိုက်မှုမျိုးလုပ်နိုင်စွာမရှိဘူးလို့တနင်္လာနေ့ကပဲပြောခဲ့ပါသေးတယ်။သမ္မတအင်ဂျူတော်ဆိုင်ရာဗီအိုအေသတင်းဌာနရဲ့သတင်းတော်ကအဲဒီနေရာကနေတခြားနေရာကိုပြောင်းရွှေ့တာဝန်ပေးခဲ့တဲ့ဘော်အောက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Gregory Meeks နဲ့ Michael McCall တို့က USAGM ကိုအင်္ဂါနေ့ကပြစ်တင်ဝေဖန်ပါတယ်VOA ရုံးချုပ်မှနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုမင်ကုန်းတခုပြောပြီးတဲ့နောက် VOA အင်ဂျီတော်သတင်းတော့ဖက်စီဝူဒါကူဆိုရာကမေးခွန်းမေးဖို့ကြိုးစားခဲ့ပြီးနိုင်ငံပိုင်းတွေအတွင်းမှာပဲသူ့ကိုတခြားနေရာပြောင်းရွှေ့တာဝန်ပေးလိုက်ပြီးလို့တနင်္လာနေ့နှောင်းပိုင်းမှာအသိပေးခဲ့တာပါဒါဟာအမေရိကန်ပြည်ထောင်စုပါမေးခွန်းမေးတာကြောင့်ဆိုပြီးသတင်းတော့တွေကိုကျွန်တော်တို့အပြစ်မပေးပါဘူး လွတ်လပ်ပြီးဗက်မလိုက်တဲ့သတင်းမီဒီယာဟာကျွန်တော်တို့အခြေခံဥပဒေနဲ့ကျွန်တော်တို့ဒီမိုကရေစီရဲ့အဓိကနေရာမှာရှိနေပါတယ်လို့အောက်လွတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌအသစ်ဒီမိုကရက်အောက်လွတ်တော်အမတ်ဂရီဂရီမစ်စ်နဲ့ဝါရင်ကော်မတီဝင်ရီပပလီကန်အမတ်မိုက်ကယ်မက်ခေါ်တို့ရဲ့ပူးတွဲထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။ဒီလိုရတဲ့ပတ်သက်ပြီးရှင်းလင်းတင်ပြဖို့နဲ့ဝီရာကူဆော်ရာကိုအင်ဖီရိုသတင်းတော့ဖြစ်ပြန်ပြီးနေရာချထားဖို့လွတ်တော်အမတ်တွေက VOA ကိုတောင်းဆိုထားပါတယ်။ဝီရာကူဆော်ရာကိုပြောင်းရွှေ့နေရာချခဲ့တဲ့ဖြစ်ရတဲ့ပတ်သက်ပြီးမေးတဲ့အခါ VOA ပြောခွင့်ရသူကဝန်ထမ်းရေးရာကိစ္စရပ်တွေကို VOA အနေနဲ့မှတ်ချက်ပေးပြောဆိုလို့မရှိဘူးလို့အကြောင်းပြန်ပါတယ်။ USAGM ကတော့ဘာမှအကြောင်းမပြန်ခဲ့ပါဘူးခင်ဗျာ။
တန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနေ့တွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တန်တော်ဝင်းမြမပေါ်ထူးနဲ့ညာပိုင်း VOA American တန်ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါလေ။မြမအစိုးရအနေနဲ့ရွေးကောက်ပွဲမတိုင်ခင်နဲ့အပြီးမှာလူခွင့်ရချုပ်ဖောက်မှုပြင်းပြင်းထန်ထန်ဖြစ်ခဲ့တာတွေကိုအရေးယူဖို့ပြက်ကွက်နေတယ်လို့နိုင်ငံတကာလူခွင့်ရအဖွဲ့ကြီးတစ်ခုကဝေဖန်လိုက်ပါတယ်။ HRW လို့တကခေါ်တဲ့ American ခြေဆိုင်လူခွင့်ရစောင့်ကြည့်ရေးအဖွဲ့ကမြမအစိုးရအနေနဲ့အခြေခံနိုင်ငံသားတွေနိုင်ငံရေးအခွင့်အရေးတွေကိုချုပ်ဖောက်ခဲ့ပြီးတိုင်းရင်းသားတွေပေါ်ကျူးလွန်ခဲ့တဲ့လုံခြုံရေးအဖွဲ့တွေကိုအရေးယူဖို့လဲပြက်ကွက်ခဲ့တယ်လို့အစီရင်ခံစာဒီနေ့ထုတ်ပြန်လိုက်ပါတယ်။ဒီ Human Rights Watch အဖွဲ့ရဲ့အာရှဆိုင်ရာဒုညကြိုင်မှူး Trey Robertson ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့အစိုးရပါတီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အာဏာရလာချိန်မှာအရင်ပေးခဲ့တဲ့ဖိနှိပ်ရေးဥပဒေတွေဖျက်သိမ်းဖို့ကြိချိုးဖောက်ပြီးလူခွင့်ရေးပြဿနာတွေကိုလစ်လျူရှုခဲ့တယ်လို့ထောက်ပြလိုက်ပါတယ်။တောင်ဆန်းစုကြည်အစိုးရပါတီ NLD အနေနဲ့အခုရွေးကောက်ပွဲမှာတောင်ပြိုကမ်းပြိုနိုင်ခဲ့ပေမဲ့ရွေးကောက်ပွဲမတိုင်ခင်အစိုးရကဝေဖန်သူတွေကိုရေးယူတာအတိုက်ခံပါတီမိကွန်းတွေကိုစင်စါဖျက်တာနဲ့နိုင်ငံပိုင်မီဒီယာတွေမှာဒန်းတူဖော်ပြခွင့်မပေးတာတွေကျူးလွန်ခဲ့တယ်လို့ဒီ HRW ဖွဲ့ကဝေဖန်ထားပါတယ်။ဒါအပြင်စနစ်အရတောက်လျှောက်တည်ရှိတဲ့ပြဿနာတွေဖြစ်ရိုဟင်ဂျာလူနည်းစုတွေမဲပေးခွင့်မရတာလွတ်တော်တဲ့တပ်မတော်က25ရာခိုင်နှုန်းဝန်ထိုင်နေတာနဲ့ရွေးကောက်ပွဲကော်မရှင်မှာလွတ်လပ်အမိခိုးကင်းမှုနဲ့ထင်သာမြင်သာရှိမှုမရှိတာတွေဆက်ဖြစ်နေတာကိုလည်းဒီအဖွဲ့ကထောက်ပြခဲ့ပါတယ်။ Ranger ဆိုတဲ့သုံးနှုန်းကိုတော့မြန်မာစစ်အကလက်ခံထားခြင်းမရှိပါဘူးခင်ဗျာ။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကကိုဗစ်ကာကွယ်ဆေးထိုးမှုဟာနိုင်ငံရဲ့ကျန်းမာရေးနဲ့စီးပွားရေးအတွက်တော့ကျက်ကြတယ်လို့အားတဲ့သရောပြောပြီးကာကွယ်ဆေးအထိုးခံခဲ့ပါတယ်။သမ္မတဝီဒိုဒိုက
Vaccinasi COVID-19 ini penting kita lakukan untuk memutus rantai penularan
ကိုဗစ် -19 ကာကွယ်ဆေးဟာဒီကူးစက်မှုကွင်းဆက်ဖြတ်ဖို့မှာအလွန်ရေးပါပြီးကျန်းမာရေးအကာအကွယ်ဖေးကဒီရောဂါဖေးကင်းစေတယ်အင်ဒိုနီးရှားပြည်သူတွေအတွက်စိတ်ချလုံခြုံအေးချမ်းမှုရစေတယ်နောက်စီးပွားရေးပြန်နလန်ထူဖို့အချိန်မြင့်ရေးအထောက်အကူပြုလိမ့်မယ်လို့ဘာဟာစာဘာသာစကားနဲ့ပြောသွားတာပါသမရဝီဒိုဒိုနဲ့အခြားအင်ဒိုနီးရှားဆင်းမြင့်ရာရှိကြီးများစွာကဒီကာကွယ်ဆေးအမြန်ထိုးရေးအစီအစဉ်ကိုမြင့်တင်ကြိုးပမ်းတဲ့အနေနဲ့သမရအိန္ဒိယအပြင်ဘက်မှာဒီနေ့ကာကွယ်ဆေးထိုးခံတာကိုဓာတ်ပုံအရိုက်ခံခဲ့ကြပြီးဆေးထိုးရတဲ့လက်မောင်းတွေကိုကွေးပြထားပုံတွေထွက်လာနေပါတယ်။အင်ဒိုနီးရှားတနိုင်ငံလုံးအနှံ့ကာကွယ်ဆေးထိုးမဲ့အစီအစဉ်မှာလူပေါင်း 181.5 သန်းကိုထိုးပေးမှာဖြစ်ပြီးတနင်္လာနေ့ကပဲအစိုးရကအရေးပေါ်သုံးအဖြစ်အတည်ပြုပေးလိုက်တဲ့တရုတ်နိုင်ငံ Sinovac Biotech Company တို့ကိုရိုနာဗက်ကာကွယ်ဆေးကိုပထမဆုံးအနေနဲ့ထိုးပေးမှာပါ။မွတ်စလင်ဘာသာရေးရာလည်းခွင့်ပြုထားတဲ့ဒီကာကွယ်ဆေးဟာထိရောက်မှု 65.3% ခန့်ရှိတယ်လို့အင်ဒိုနီးရှားနိုင်ငံတွင်စမ်းသပ်မှုတွေမှာပြခဲ့ပြီးဘရာဇီးနိုင်ငံမှာတော့ 50.4% ခန့်သာထိရောက်တယ်လို့အင်ဂါနီကပဲပြောထားပါတယ်ခင်ဗျာတရုတ်နိုင်ငံမှာတော့ကိုဗစ်ကာကွယ်ချင်းချုပ်ရေးတိုးလှုပ်လာတဲ့ကြားက9လကျော်အတွင်းကိုဗစ်ရောဂါပိုးတွေ့သူတွေဒီနေ့မှစံချိန်တင်မြင့်တက်လာခဲ့ပါတယ်ကမ္ဘာစီးပွားရေးဒုတိယအကြီးဆုံးဒီနိုင်ငံမှာကိုဗစ်ကူးစက်မှုဒုတိယလိုင်းကာကွယ်ရေးအတွက်ပိုးပြန်စတွေ့လာတဲ့မြို့ကြီးလေးမြို့ကိုလော့ဒ်ဒေါင်းချကန့်သက်ပြီးဆေးစစ်တာနဲ့တခြားထိန်းချုပ်ရေးတွေတိုးလှုပ်လာနေချိန်မှာအခုလိုပြန်တက်လာတာပါတရုတ်ပြည်မှာကြီးမှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့သူတွေတရက်ထဲမှာ115ဦးရှိပြီးဒီမတိုင်ခင်ရက်က55ဦးပဲရှိခဲ့တယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကထုတ်ပြန်ခဲ့ပါတယ်တချိန်ထဲမှာတောင်ကိုရီးယားမှာတော့အရင်ကိုဗစ်ကာကွယ်လုပ်ငန်းတွေနှောက်ယှက်ခဲ့တာအတွက်ထောင်ဒဏ်ချခံခဲ့ရတဲ့ဘာသာရေးကောင်းဆောင်သူကိုလွှတ်ပေးလိုက်ပါတယ်ဒီဘာသာရေးကောင်းဆောင်လီမန်ဟီးအနေနဲ့ ကိုဗစ်ကာကွယ်စီမင်းချုပ်ဖောက်ပြီးဘာသာရေးစုဝေးကြတာကြောင့်ထောင်နဲ့ချီတဲ့စူတောင်းဝတ်ပြည်သူတွေဒီကိုဗစ်ပိုးကူးစက်ခံရပြီးမှထောင်ထံသုံးနှစ်ကြာခံခဲ့ရတာကိုအခုနောက်၄နှစ်စာဆိုင်းငံ့လိုက်ပြီးအခုလိုလွတ်ပေးခဲ့တာပါခင်ဗျာအမေရိကန်ဆိုရအနေနဲ့တည်တံ့ကျမျိုးသမီးအကျဉ်းသားသူကိုနှစ်ပေါင်း80နီးပါးအတွင်းပထမဆုံးအကြိမ်အပြစ်ပေးကွပ်မြက်လိုက်ပါတယ်လီဇာမောင်ဂိုမာရီကိုဒီနေ့မနေ့စောပိုင်းမှာအင်ဒီယာနာပြည်နယ်ထရာဟော့မြို့ရှိဖက်ဒရယ်ပြည်ထောင်စုအဆင့်အကျဉ်းထောင်တဲ့အခုလိုတည်တံ့အပြစ်ပေးခဲ့တာပါအခုလိုတကယ်တည်တံ့မပေးဖို့အစနာခံခဲ့တဲ့တရားရေးဆိုင်ရာလျှောက်ထားချက်တွေကိုအမေရိကန်တရားရုံးချုပ်အမိန့်နဲ့အင်ကာနေ့နှောင်းပိုင်းမှာပယ်ချခဲ့ပါတယ်မောင်ဂိုမာရီအနေနဲ့2009ခုနှစ်တုန်းကကိုဝင်ဆောင်တူဦးကိုလက်ပဲညှက်သက်ပြီးတရင်တဲကတရေသားကိုဖျက်ထုတ်ခဲ့မှုတွေဖြစ်တဲ့အကြံခံခဲ့ရတာပါအခုလိုတရေသားလေးကိုဆွဲထုတ်ပြီးသူမကလေးသာဖြစ်တယ်လို့ဂျိုပန်ပြောဆိုခဲ့တာလည်းရှိခဲ့ပါတယ်သူရဲ့ရှင်နေအဖွဲ့ကတော့မောင်ဂိုမာရီနေနဲ့ကလေးဘွားတို့ကအုပ်စုလိုက်မတိုင်းကျင်နာပါဝင်လိမ်ပန်းဆိုင်ရာနှိမ့်ဆက်ညှဉ်းပန်းမှုကြောင့်စိတ်ဝေဒနာပြင်းပြင်းထန်ထန်ခံစားနေခဲ့ရပြီးအခုလိုဖြစ်ခဲ့ရတာလို့ကာကွယ်ရှောက်လဲထားခဲ့ပါတယ်သူရှင်နေကယ်လီဟန်ရီကအခုလိုမောင်ဂိုမာရီကိုတကယ်တည်တံ့ပေးလိုက်တဲ့ဆုံးဖြတ်ချက်ကကျင့်ဝတ်နဲ့မညီဥပဒေနဲ့မညီမဖြစ်မနေလို့ဖို့မလို့တဲ့အာဏာရှင်ဆန်ဆန်လုပ်ရဖြစ်တယ်လို့ကြေညာချက်ထုတ်ဝေဖန်ခဲ့ပါတယ်ခင်ဗိုလ်ရုံးညပိုင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကြံသစ္စာကြိမ်ဆိုမဲ့ဇန်နဝါရီလ20ရက်နေ့မတိုင်ခင်မှာပဲဝါရှင်တန်ဒီစီကတာဝန်ရှိသူတွေနဲ့တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေလုံခြုံရေးအရာကြိုတင်ပြင်ဆင်မှုတွေလုပ်နေပါတယ်။ကြီးခဲ့တဲ့တစ်ပတ်လုံးကထောင်နဲ့ချီတဲ့သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေလွတ်တော်တဲ့အတင်းဝင်ရောက်အကြမ်းဖက်ခဲ့တဲ့မမျှော်လင့်တဲ့အဖြစ်အပျက်မျိုးထပ်ပြီးတော့ပေါ်ပေါက်မလာအောင်ကြိုတင်ကာကွယ်တဲ့အနေနဲ့ပြင်ဆင်နေတာပါ။ပက်စတီဝီဒါကူဆာရာတင်ပြဖို့ထားတာကိုကျွန်မနောက်လောက်ဆက်ပြီးတင်ပြသွားမှာပါ။ရွှေကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့ဇန်နဝါရီလ20ရက်နေ့ကျန်းသစ္စာကျင်းဆိုပွဲလုံခြုံရေးကိုတာဝန်ယူထားတဲ့လုံခြုံရေးအဖွဲ့အစည်းတွေဖက်ကပြီးခဲ့တဲ့တစ်ပတ်ကလိုအကြံဖတ်မှုတွေထပ်ပြီးတော့ပေါ်ပေါက်မလာအောင်ဆောင်ရွက်နေပါတယ်။ပြီးခဲ့တဲ့တစ်ပတ်တုန်းကတော့ရာထူးတာဝန်ပြီးဆုံးတော့မဲ့သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေလွတ်တော်တဲ့အသင်းကိုရောက်ခဲ့တာကြောင့်သွေးထွက်တန်ယုံမှုတွေပေါ်ပေါက်ခဲ့ပါတယ်။ဒီသတင်းပတ်ကုံလောက်မှာပြည်내အတော်များများကပြည်내လုံခြုံရေးတပ်ဖွဲ့ဝင်ထောင်တောင်းချီဝါရှင်တန်ဒီစီကိုလာရောက်ဖို့ရှိပါတယ်။DC မြို့တော်ဝန်မော်ရီယာဘောက်ဆာကလည်းမစ္စတာဘာဒန်ရဲ့ကျန်းသစ္စာကျင်းဆိုပွဲအတွက်ပြင်ဆင်တဲ့နေရာမှာ COVID-19 ကာယရောဂါကာကွယ်ထိန်းချုပ်ရေးကနေအစွန်ရောက်သမားတွေရဲ့ချိန်ချမှုစတဲ့မျှော်လင့်မထားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့အခုလိုပြောပါတယ
် People coming to demonstrate peacefully
ငင်းငင်းချမ်းချမ်းဆန္ဒပြဖို့လာတဲ့သူတွေဆိုတာကတကယ်တော့လွတ်တော်ဆောက်ဦးတွေကိုအတင်းချိုးဖြက်ဝင်ရောက်ခဲ့တဲ့လူတွေနဲ့တော့လုံးဝမတူပါဘူးလွတ်တော်ဆောက်ဦးတွေကိုအတင်းဝင်ရောက်ခဲ့သူတွေကစနစ်တကျကြိုတင်ပြင်ဆင်လေ့ကျင့်ပေးထားသူတွေဖြစ်တယ်ဆိုတာပေါ်လွင်နေတယ်လို့ကျွန်မထင်ပါတယ်
လွတ်တော်အကြံဖက်တက်ခတ်မှုနဲ့ပတ်သက်ပြီးတော့ပြည်သူလူထုကပေးပို့လာတဲ့ဗီဒီယိုနဲ့သက်ပုံပေါင်းသတင်းကြော်လက်ခံရရှိထားပြီးလို့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကပြောပါတယ်ထအပြင်ဒီအမှုမှာပါဝင်ပတ်သက်သူ160ကျော်ကိုအမှုဖွင့်ထားပြီလို့လည်း FBI ကအင်ကာနဲ့မှာပြောပါတယ် FBI Washington ရုံးလက်ထောက်ညွန်ကြားရေးမှူး Steven DeAntonio ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် Focus strictly on sedition charges we're looking at
in Supreme Court အောင်လို့ဆိုမှုဆွေးကျင်နေရေးယူနိုင်ဖို့ကျွန်တော်တို့တိတိကျကျအာရုံစိုက်လုပ်ကိုင်နေပါတယ်ဒီကိစ္စကိုထူးခြားတဲ့နိုင်ငံကကြံပတ်မှုတံပြန်ဆောင်ရွက်ရေးဒါမှမဟုတ်တံပြန်ထောက်လန်းမှုစစ်စင်ရေးလုပ်ငန်းမျိုးတွေနဲ့တံတန်းနဲ့ထားပြီးကင်တွယ်ဆောင်ရွက်နေကြပါ
ပြည်ရင်အကြမ်းဖက်မှုဝါဒဆွဲတွေကိုနှိမ်နေရတာဟာပြည်ပကအကြမ်းဖက်ဝါဒဆွဲတွေကိုတတ်ခိုက်ရတာမျိုးလို့မဟုတ်ပဲတရားရေးစင်ကုန်ချက်တွေရှိပါတယ်အမေရိကန်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရနိုင်ငံသားတွေရဲ့အခွင့်အရေးကာကွယ်မှုရှိတဲ့အတွက်လွှတ်တော်တွေဝင်ပြီးတော့အကြမ်းဖက်ခဲ့တဲ့သူတွေကိုရစပုတ်ကြောင်းရအရေးယူနိုင်ရေးခက်ခဲနိုင်တယ်လို့မီရှိဂန်တက္ကသိုလ်ကအကြမ်းဖက်မှုတံပြန်ချေမှုရေးကိစ္စမှာကြွန့်ကျင်သူဂျာဗစ်အလီကသုံးသပ်ထားပါတယ်ဒီလိုအကြမ်းဖက်မှုတွေပေါပောက်ခဲ့ပေမဲ့လို့မစ္စတာဘန်ဒန်ကတော့အစဉ်အလာတိုင်းလွှတ်တော်အဆောက်အုံပြင်ဖက်မှာကျန်းသစ္စာကျင်းဆိုမှာပါလို့ဒီသတင်းမှအစောပိုင်းမှာ VOA ကိုအခုလိုဖြေကြားခဲ့ပါတယ်
။ I think it's critically important that there be a real serious focus.
လွှတ်တော်အကြမ်းဖက်မှုမှာပါဝင်ပတ်သက်နေတဲ့ဒီလိုအစုတွေကိုလေးလေးနဲ့အာရုံစိုက်ကန်ကြိုးစားဖို့အလွန်ရေးကြီးရလို့ထင်ပါတယ်။ဒီအစုတွေကသူ့အသက်အန္တရာယ်တွေကိုလည်းချင်းချောက်ခဲ့တယ်လို့စီစဉ်ပိုင်းပစ္စည်းကိုလည်းဖြည့်ဆည်းခဲ့ကြပါတယ်။ဒီလိုမျိုးတွေအတွက်သူတို့တာဝန်ခံရပါလိမ့်မယ
်။ဇန်နဝါရီလ6ရက်နေ့လွှတ်တော်တက်ခတ်မှုပေါ်ပေါက်လာအောင်အားပေးအားမြောက်လုပ်ခဲ့ကြတဲ့လက်ရာစွန်အကြံဖက်သမားတွေနဲ့လူဖြူကြီးစိုးရေးဝါသရှိသူတွေရဲ့အွန်လိုင်းလှုပ်ရှားမှုတွေကိုအစိုးရတာဝန်ရှိသူတွေစောင့်ကြည့်နေတာသတင်းပတ်နဲ့ချေရှိလာပါပြီ။ ကျန်းသစ်စာကျင်းဆိုပွဲကာလအတွင်းအကြံဖတ်မှုတွေထပ်ပြီးပေါ်ပေါက်လာအောင်စီစဉ်နေသူတွေကိုလည်းအဓိကထားစောင့်ကြည့်နေကြတာဖြစ်ပါတယ်
မင်္ဂလာပါရှင်ဒီမိုကရေစီစနစ်စီကိုသွားရောက်နေတဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအနေအထားတွေနဲ့ပတ်သက်ပြီးတော့လေးလာတွေ့ရှိချက်တွေကိုတင်ပြတဲ့သိဖို့အစီအစဉ်နဲ့လက်ရှိနိုင်ငံရေးအခြေအနေကိုသုံးသပ်တဲ့မျက်မှောက်ရေးရာဆွေးနွေးခန်းအစီအစဉ်လေးကို VOA ရုပ်သံစီစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်မြန်မာနိုင်ငံဒေသအသီးသီးမှာကြုံတွေ့နေရတဲ့လူ့အခွင့်အရေးငြိမ်းချမ်းရေးနိုင်ငံရေးဒီလိုအကြောင်းအရာမျိုးစုံနဲ့ပတ်သက်ပြီးတော့လူထုအနေနဲ့ဘာတွေသိထားသင့်ပါလဲလက်တွေဖြစ်ပေါ်ကြုံတွေ့နေရတဲ့အခြေအနေကိုဆွေးနွေးတင်ပြထားပါတယ်ဒီစီစဉ်လေးကို VOA မြန်မာပိုင်းစနေည TV Magazine စီစဉ်မှာအပတ်စဉ်တစ်လှည့်စီတင်ပြပေးနေပါတယ်ရုပ်မြင်သံကြားနဲ့ DVB ရုပ်သံကထုတ်လွှင့်ပေးတဲ့အပြင် VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးခြင်းနဲ့တကြိမ်နဲ့ကြည့်ရှုနိုင်တာဖြစ်ပါတယ်ဒီစီစဉ်ကိုစနေညနဲ့တနင်္ဂနွေမနက် Radio စီစဉ်တွေကနေလည်းထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်လေးကိုကြည့်ရှုကြတဲ့ပရိသတ်အားလုံးကိုထူးထူးကျေးဇူးတင်ပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မဆုမြတ်မော်ပါအင်ဒိုနီးရှားနိုင်ငံတော်ဝမ်းမှာကိုဗစ်ကာကွယ်ဆေးထုတ်မှုအစီအစဉ်တွေကိုစတင်နေပါပြီ။တမရချိုကိုဝီဒိုတို့ကတရုတ်နိုင်ငံထုတ် Sinovac ကိုဗစ်ကာကွယ်ဆေးကိုဗုဒ္ဓနေ့ကထိုးပြီးတော့ကာကွယ်ဆေးထုတ်အစီအစဉ်ကိုစတင်ခဲ့တာပါ။ကိုဗစ်ကာကွယ်ဆေးကိုဦးစားပေးအဆင့်လိုက်ထိုးသွားမဲ့အထက်မှာတက်ကြီးရွယ်ဦးရဲ့အစား18နှစ်ကနေ59နှစ်ကြားအရွယ်တွေကိုပထမဦးစားပေးအနေနဲ့ကိုဗစ်ကာကွယ်ဆေးထိုးသွားပေးမဲ့အကြောင်းဆက်ပြီးတော့တင်ပြပေးပါမယ်ရှင်။တရုတ်နိုင်ငံထုတ် Sinovac COVID ကာကွယ်ဆေးကိုအင်ဒိုနီးရှားနိုင်ငံမှာအရေးပေါ်အသုံးပြုဖို့အတွက်အင်ဒိုနီးရှားအစအစာနဲ့ဆေးဝါးကြီးကြပ်ရေးဌာနကခွင့်ပြုပြီးနှစ်ရက်အကြာပုတ်ထုံးနေတော့ကနိုင်ငံတော်ဝန် COVID ကာကွယ်ဆေးထုတ်အစီအစဉ်တွေကိုစတင်ခဲ့ပါတယ်။ Sinovac COVID ကာကွယ်ဆေးကိုတရုတ်နိုင်ငံပြီးရင်အင်ဒိုနီးရှားကဒုတိယနိုင်ငံအဖြစ်အရေးပေါ်အသုံးပြုခွင့်ပေးခဲ့တာလည်းဖြစ်ပါတယ်။အသက်59နှစ်အရွယ်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကနိုင်ငံထဲမှာပထမဆုံး Sinovac COVID ကာကွယ်ဆေးအထိုးခံခဲ့ပါတယ်
။ Stella kita melakukan vaksinasi perdana ini
ကျွန်တော်တို့အခုလိုမျိုးကာကွယ်ဆေးထိုးမှုစတင်ပြီးတာနဲ့နိုင်ငံတော်ဝန်လုံးမှရှိတဲ့ပြည်နယ်တွေခရိုင်တွေမြို့တွေမှာကာကွယ်ဆေးထိုးအစီအစဉ်တွေကိုဆက်လုပ်သွားမှာဖြစ်ပါတယ်။အင်ဒိုနီးရှားအစအစာနဲ့ဆေးဝါးကြီးကြပ်ရေးဌာနရဲ့အရေးပေါ်အသုံးပြုခွင့်နဲ့အင်ဒိုနီးရှားအစ္စလမ်ဘာသာရေးခေါင်းဆောင်တွေအဖွဲ့ရဲ့ခွင့်ပြုချက်ရရှိပြီးတဲ့နောက်မှာဒီပထမဆုံးကာကွယ်ဆေးထိုးတဲ့အစီအစဉ်ကိုစတင်တာဖြစ်ပါတယ်။
တမရအိမ်တော်မှာဗိုလ်ထုံးနေတော့ကတမရဝီဒိုတို့အပြင်နိုင်ငံသားရေးဝန်ကြီးနဲ့တခြားအစိုးရထိပ်တန်းအရာရှိတချို့ပထမတစ်ချိန်ကိုဗစ်ကာကွယ်ဆေးအထိုးခံခဲ့ကြပါတယ်။နှစ်ချိန်ထိုးဖို့လိုတဲ့ Sinovac ကိုဗစ်ကာကွယ်ဆေးကိုနောက်ရပိုင်းရက်တွေမှာဒုတိယအချိန်ထိုးကြမှာပါ။အင်ဒိုနီးရှားမှာစတင်နေတဲ့ကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်ကကျန်းမာရေးဝန်ထမ်းတွေပြီးရင်တခြားနိုင်ငံတွေမှာလိုတက်ကြီးရွယ်ဦးတွေကိုဦးစားမပေးဘဲအသက်18နှစ်ကနေ59နှစ်ကြားအရွယ်တွေကိုပထမဦးစားပေးဆေးထိုးပေးနေပါတယ်။တရုတ်ရဲ့ Sinovac COVID ကာကွယ်ဆေးကတက်ကြီးပြေဦးတွေအပေါ်ဘလို့တက်ရောက်မှုရှိတယ်လဲဆိုတဲ့စမ်းသပ်မှုအပြည့်အစုံမသိရသေးတာကြောင့်ရောတခြားသူတွေနဲ့ထိတွေ့မှုပုံများတဲ့လုပ်ငန်းခွင်ဝင်နေကြသူတွေကိုဦးစားပေးတဲ့အနေနဲ့ပါအခုလိုကာကွယ်ဆေးထိုးပေးနေတာပါအဲ့ဒီအသက်အရွယ်ပိုင်းကကူးစက်နိုင်ခြေပုံများတယ်လို့ကျန်းမာရေးဝန်ကြီးကပြောကြားထားပါတယ် Sinovac COVID ကာကွယ်ဆေးကိုအင်ဒိုနီးရှားနိုင်ငံမှာစမ်းသပ်တာ 65.3% ခန့်နှုန်းထိရောက်မှုရှိတယ်လို့အင်ဒိုနီးရှားကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ဘရာဇီးလ်နိုင်ငံမှာစံတက်တာကတော့90ရာခိုင်နှုန်းပဲထိရောက်မှုရှိတယ်လို့ပြောထားပါတယ်။အင်ဒိုနီးရှားနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာကိုဗစ်ကရောဂါအဆိုးဆုံးကူးစက်ပြန့်နှံ့နေတဲ့နိုင်ငံတစ်ခုဖြစ်ပြီးနေ့စဉ်အတည်ပြုလူနာပြန့်မြ9000လောက်ရှိနေတာပါ။ကိုဗစ်ကြောင့်နှစ်20အတွင်းမှာပထမဆုံးစီးပွားရေးကျဆင်းမှုနဲ့ရင်ဆိုင်နေရတဲ့အတွက်စီးပွားရေးပြန်ပြီးဥမော့နိုင်ရေးအတွက်အင်ဒိုနီးရှားအစိုးရကစိတ်အားသန်းနေပါတယ်။ကိုဗစ်ကာကွယ်ဆေးထိုးနိုင်ပြီဆိုပြီးအနေအထိုင်မပေါ်ကြဖို့အတွက်သမရဝီဒိုတို့ကလည်းအခုလိုထပ်ပြီးတော့တတိပေးခဲ့ပါတယ်
။ Saya ingin mengingatkan kembali tentang pentingnya disiplin terhadap
protokol COVID-19 season တွေလုပ်နေပေမဲ့ကျန်းမာရေးဆိုင်ရာလုပ်မှုအရေးကြီးတဲ့အချက်တွေကိုမမေ့ကြဖို့လည်းပြောချင်ပါတယ်။နှာခေါင်းဆီးတက်ပါလက်ဆီးပါတယောက်နဲ့တယောက်ခတ်ခေါက်ကနေကြပါလူကြားထဲသွားတာရှောင်ကြပါ
ကိုဗစ်ကရောဂါအဆုံးသတ်ဖို့အတွက်ကိုဗစ်ကာကွယ်ဆေးကအဓိကလို့မမှတ်ယူကြဖို့အတွက်ကျွမ်းကျင်သူတွေကလည်းသတိပေးနေပါတယ်။ကာကွယ်ဆေးထိုးထားပြီးသူတွေရောဂါကူးနိုင်သလားဆိုတာကိုလေ့လာဆန်းစစ်မှုတွေလုပ်ဖို့အတွက်လိုအပ်နေသေးတယ်လို့သူတို့ကထောက်ပြနေကြပါတယ်။ အင်ဒိုနီးရှားနိုင်ငံဟာ AstraZeneca, Pfizer အပြင်တရုတ်က Sinopharm COVID ကာကွယ်ဆေးစုစုပေါင်းတန်း330ကိုဝယ်ယူဖို့အတွက်လဲစာချုပ်ချုပ်ဆိုထားပါတယ်ရှင်။ကျွန်မဆူမြတ်မောပါ간에အဓိကနေဆက်ကောင်းတော်ရေလမ်းကြောင်းဖြစ်တဲ့မူဆယ်ကိတ်မှာကတ်ယောဂါကာလကန့်သက်ချက်တွေကိုချော့ပေါ့ပေးလိုက်တဲ့အတွက်ကုန်စီတင်ပို့စိတ်တွေတက်တာလာတာကြောင့်ပုံမှန်ဆက်ဖွဲ့ပေးဖို့ကုန်တယ်တွေလိုလားနေတဲ့အကြောင်းပြောပြပါမယ်ကျွန်မအက္ကနွန်ပါကတ်ယောဂါကာလမှာကန့်သက်ထားတဲ့တရုတ်မြန်မာနေဆက်ကောင်းတော်ရေဖြစ်တဲ့မူဆယ်မန်ဝိန်ကိတ်ကို24နာရီအပြည့်ဖွင့်လှစ်ခဲ့ပြီးနောက်ကုန်တင်စိတ်တွေတက်တာလာတာကြောင့်ပုံမှန်ဆက်ဖွဲ့ပေးဖို့လုပ်ငန်းရှင်တွေတိုက်တွန်းနေတာဖြစ်ပါတယ်အစောပိုင်းကန့်သက်ထားချိန်မှာရန်ကုန်မူဆယ်အသွားပြန်ကုန်ကားခါဟာတဆင်းကိုကြက်တိုင်40နီနီရှိရာကနေထက်ဝက်လောက်အထိကျဆင်းသွားတယ်လို့လဲရန်ကုန်မူဆယ်ကုန်တော်ရေးတည်ယူပို့ဆောင်နေတဲ့ဦးရှိန်ကပြောပါဗျ။အဲ
တည်ယူပို့ဆောင်ရေးကားလေးဆောင်ခါတော့ထက်ဝက်လောက်ကိုကျသွားတယ်ခင်ဗျ။အဲတည်ယူပို့ဆောင်ရေးကြီးကကျွန်တော်တို့ကားတွေကတော့အတန်းကြီးအသွားပြန်ဆိုရင်တော့ကျွန်တော်တို့၁၂ဘိန်းဆိုရင်တကယ်နဲ့ဆယ်ဝန်းကျင်လောက်ကုန်တော့ပေါ့နော်ဒါကကျွန်တော်တို့ကုန်ကြစည်းပါမယ်ကုန်ကြစည်းပေါ့နော်ခုဒီတာသာခါကြီးကျသွားတဲ့ခါကျတော့တစ်ဖက်ကတော့ဝင်ငွေရတော့ကျွန်တော်တို့ကားဝန်ဆောင်မှုနဲ့ပတ်သက်ရောဝင်ငွေရတော့ကျော့သွားတာပေါ့တာသာခါကြီးကျသွားတဲ့ခါကျတော့ဒါပေမဲ့ကျွန်တော်တို့စားသုံးသူတွေဘက်ကပြန်ကြည့်ရင်တော့ဒီစီးတွေပေါ်မှာဟိုစားသုံးသူတွေအတွက်ကတော့အရင်လိုတော့ဈေးမကြီးတော့ဘူးလို့ပြောရမှာပေါ့နော်
တရုတ်နိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေကြုံခဲ့ရပြီးနောက်ပြည်ခရဲနှစ်ဆန်းပိုင်းကစပြီးတရုတ်မြန်မာနယ်စပ်အဝယ်ထွက်တွေကိုကန့်သက်ထားတာပါနယ်စပ်ကိတ်တွေထဲကမူဆယ်မန်ဝိုင်းကိတ်ကိုတော့24နာရီကြာဖွင့်လှစ်ဖို့ပြည်ခရဲသတင်းသပတ်ထဲမှာပဲတရုတ်အာဏာပိုင်တွေကကြေညာခဲ့ပါတယ်စမ်းသပ်ကာလအဖြစ်ဆက်ရက်ခွင့်ပြုထားတာမနေ့ပြန်ကြတာပတိနေ့မှာအဆုံးသတ်မှာဖြစ်တာကြောင့်ကောင်စီစစ်စစ်မှုတွေမထိခိုက်အောင်ဆက်လက်ဖွင့်ပေးစေချင်တယ်လို့လည်းမူဆယ်တတိဝလံကောင်စီတိုင်သူဥက္ကဋ္ဌဆိုင်ခင်မောင်ကပြောပါတယ်
။ရှင်ဝင်ရောက်မှုကဟို3500ခန့်ခန့်လုံးတော့ပို့လာတာပေါ့နော်။အဲ့ဒါတော့ရင်ပုံမဝင်နိုင်နဲ့။တော့တန်းစီဆောင်ဆိုင်နေရတဲ့ရက်ကြနေတဲ့ဟာတွေဖြော့ရက်တွေဖြော့ချနိုင်နဲ့။လမ်းပေါ်မှာလည်းကားအေးသွဲအားတော်တော်ရော့ရောပြီ။ဟိုစန္ဒကလာပြီးရင်ဒါရက်၃မြင့်မှုပါလေနော်ရက်၃မြင့်မှုကထပ်ပြီးလုပ်ပေးမယ်ဒါမှမဟုတ်ရေရှည်လုပ်ပေးသွားနိုင်မယ်ဆိုရင်တော့ကောင်းတာပါအဲ့လိုမျိုးတန်းဘယ်မှာအဲ့လို24နှစ်တော့ဟိုဟာဖြစ်နိုင်မယ်တော့မထင်ဘူးပါလေနော်ဆိုလိုတာရက်ပို့ဟိုအချိန်ကိုပို့ပြီး၃မြင့်ပေးမယ်ခုလက်ရှိစစ်စစ်တဲ့အချိန်ကိုပို့၃မြင့်တယ်ဆိုအားလုံးပို့ပြီးအဆင်ပြေတော့ပ
ါစန္ဒကာလမှာပဲနှစ်နိုင်ငံဆက်လောင်းအတွက်အကျိုးရှိတာတွေ့ရတာကြောင့်ဆက်လက်ခွင့်ပြုသွားဖို့တာဝန်ရှိသူတွေကြားဆွေးနွေးနေတယ်လို့လည်းရှမ်းပြည်နယ်အစိုးရအဖွဲ့အသွင်ရမှုဦးနေလင်းက VOA ကိုပြောပါတယ
်ကျွန်တော်တို့တော်တော်သိရမှုကောင်းတယ်ပေါ့နော်တော်တော်ရောရင်တော့ကျွန်တော်ရင်နိုင်ရတော်တော်ဆောင်ရတာလေဒီကာလမှာဒီလိုလိုလေးတဲ့အတွက်ကြောင့်တော်တော်ယော့သွားတာပေါ့နော်ရင်တော့ငါနပတ်တော့ဆောင်ရတဲ့အချိန်တွေက15ရက်လောက်ဆောင်ရတဲ့အချိန်တွေကဟိုတပတ်လောက်ပဲဆောင်ရတော့ဟို24နာရီဆောင်ရတဲ့အစီအစဉ်ပေါ့အဲ့ဒါကိုရထတူဘူးကိုလည်းကျွန်တော်စီကဟိုဆိုင်အထူးမှုပတ်သက်နေပြီးတော့ဘုနောတာ9ရက်လောက်စတတ်ဖို့အစီအစဉ်တော့သူတို့ကံအမှုလုပ်နေကြပါတယ်ခင်ဗျနောက်ကာလတစ်ခုအထိသူတို့ဆက်လုပ်ဆောင်ရပေးမယ်ဆိုလို့ရှိရင်တော့ကျွန်တော်ဘက်ကဟိုအများကြီးတက်တာတော့မဟုတ်ဗျာ
ကာယောဂါကာလကန့်သက်ချက်တွေကြောင့်ကုန်စည်စီးဆင်းမှုတွေနဲ့စီးပွားရေးလုပ်ငန်းတွေထိခိုက်နေချိန်မှာပဲတရုတ်နိုင်ငံအပါအဝင်အိနေချင်းနိုင်ငံတွေနဲ့နယ်စပ်ကောင်တွေရေးတွေကိုပုံမှန်ပြန်ဖြစ်အောင်လဲမြန်မာတာဝန်ရှိသူတွေကြိုးပမ်းနေကြပါတယ်။မူဆယ်နယ်စပ်မြန်မာတရုတ်ကောင်တွေမှုပမာဏဟာ 2018-2019 ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန် 4,900 ကျော်ရှိပြီး 2019-2020 မှာတော့တန် 6,800 ကျော်ရှိတယ်လို့လဲမြန်မာကောင်တွေရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ကျမအက္ကနွန်ပါ VOA တော်တင်ပေးပို့တာပ
ါထိုင်းနိုင်ငံအလဲပိုင်းစမောစခွန်ခရိုင်မဟာထိုင်းမြို့မှာကိုဗစ်ကရောဂါကူးစက်ခံရတဲ့ မြန်မာနိုင်ငံသားအလုံတမား600လောက်အရေးပေါ်ယာယီစေယုံကနေစီမံပြုလိုက်တဲ့အကြောင်းတင်ဆက်ပေးပါမယ်။ကျမမအေးပါပါ။ထိုင်းနိုင်ငံအလဲပိုင်းစမောဆခွန်ခရိုင်မဟာထိုင်းမြို့ကဘော်လုံးကွင်းထဲမှာယာယီဖွင့်လှစ်ထားတဲ့အရေးပေါ်စေယုံမှာကုသမှုခံယူနေတဲ့မြန်မာလူသမားတွေကိုအတုပ်လိုက်ခွဲပြီးစေယုံကစီမံပြုနေတာဖြစ်ပါတယ်။မနေ့ကတော့တတိယအတုပ်အဖြစ်ယာယီစေယုံကနေစင်ဝင်ပြုတ်လိုက်တဲ့သူတွေပါနဲ့ဆိုရင်အလုံတမား600နီးပါးရှိသွားပြီလို့လဲထိုင်းနိုင်ငံအခြေဆိုင်ရှစ်ပြောင်းလို့တမအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။တင်းတိတ်ပထမဆုံးတည်းရက်ကတော့သူက300လို့သူကသူ့ကိုယ်တိုင်ထုတ်ပြန်တယ်။ဟာရက်တည်းကတော့နှစ်တော့ပေါင်းရင်300နီးပါးလောက်ရှိတယ်။
ထိုင်းနိုင်ငံမှာကိုဗစ်ကာယောဂါကူးစက်မှုတွေတကြော့ပြန်ဖြစ်ပွားရာကနေမြန်မာနိုင်ငံသားတွေအလုလုကင်နေတဲ့မဟာထိုင်းဒေသမှာယောဂါကူးစက်မှုတွေအများအပြားစစ်ဆေးတွေ့ရှိခဲ့တာပါယောဂါကူးစက်သူမြန်မာနိုင်ငံသားခန့်မှန်းချေ1000ကျော်လောက်ကိုယာယီဆေးရုံကိုပို့ဆောင်ကူတာပေးခဲ့ပြီးမကြသေးခင်ရက်ပိုင်းကစလို့ပြန်လည်တက်တာလာသူတွေကိုဆေးရုံကဆင်းဝင်ပြူနေတာဖြစ်ပါတယ်ထိုင်းနိုင်ငံမှာစမုတ်စခွန်ခရိုင်ဟာကိုဗစ်ရောဂါကူးစက်မှုတွေမြင့်မားနေစေဖြစ်ပေမဲ့အရင်ကထက်တော့နည်းလာတယ်လို့လဲထိုင်းကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားတယ်လို့လဲအလုံသမားရေးလှုပ်ရှားသူဦးအောင်ကျော်ကပြောပြပါတယ
်လက်ရှိရေမြေပြတော့ခရိုင်အားလုံးမှာတော့ကျွန်တော်တို့စမုတ်စခွန်ကဟိုထိတ်ထိုးမှရောက်နေတာပေါ့ခင်ဗျာဒီကု200ကျော်ကျွန်တော်တို့စက်တင်ဘာ249စက်တင်ဘာ289ဒီမိဟာတော့ကျွန်တော်တို့ဖွင့်ရတာမတွေ့သေးဘူးခင်ဗျာအပြင်းရတာ200ကျော်တက်နေတာအဲ့တော့ဘာပဲဖြစ်ကျွန်တော်အလုပ်သမားကြီးကျမတော့အစောပိုင်းကလာတော့ကတ်ကတ်ချင်းတော့1000ကျော်နောက်မှ400-600နီးမှာဒီလို200ကျော်လေးဖြစ်တော့လူသားကြီးပြတော့ဆောင်းနေစုစမ်းမှုအနေနဲ့ကြဆင်းလာလို့ဒီတတ်မှတ်တယ်နောက်ဒီပိုင်းကအားကြချက်တစ်ခုကကျွန်တော်တို့လူသားတွေကိုယ်တိုင်ဒီအန်ဒီရာကိုကိုကမကာကွယ်မရဘူးဆိုတော့ဒီလိုကအလေးနဲ့တပေါက်ပေါက်သွားပြီအချိန်လုံးကဆိုလို့ရှိရင်လမ်းမတွေပေါ်မှာတိုးမပေါက်ကြွားကြလက်ကြတူကျွန်တော်လည်းလုပ်ပေးမှာလူသားကြီးကိုယ်တိုင်ခါအောင်ရရတဲ့တော့လမ်းပေါ်မှာလူမျိုးရှိတဲ့အဆင့်ကြီးကြီးကျမကြီးငါပတ်တယ်မှလမ်းရတယ်ပေါ့ဗျာတောင်း2000ရောက်နေဆိုလာတဲ့သူပြန်တွေးရပေါ့တောင်း2000လာပြဿနာပြည်သူလည်းမပိတ်တယ်လို့ကျမကြီးကိုင်းဌာနကထုတ်ပြန်ထားတဲ့စီးနင်းစီကောင်းမလိုက်နိုင်ဘူးဆိုရင်သူကတောင်းဝင်ရှိတယ်ဆိုတော့သူတို့အဲ့ဒါလည်းသူဖုံးနေတဲ့အနေနဲ့သူအခုလိုက်နာတော့တွေးရပါလိမ့်
ဆေးုံကပြန်ဆင်းလာတဲ့လူနာတွေကိုတော့နေမြေကျမကြီးဆိုင်ရာကတ်ယောဂါထိချုပ်ရေးအဖွဲ့ကယောဂါကင်းရှင်းပြီဖြစ်ကြောင်းစစ်မှတ်တမ်းထောက်ခံစာထုတ်ပေးခဲ့ပြီးဘူရင်အလုပ်ရှင်တွေစီကိုပြန်ပို့ပေးခဲ့ပါတယ်။ဒါပေမဲ့စမောစခွန်ခရိုင်တွေကအလုပ်သမားတွေကိုတော့တနေမြင်နဲ့တနေမြင်ကူးတန်းခွင့်နဲ့ခရီးသွားလာခွင့်တွေကိုတော့ဆက်လက်ပိတ်ပင်ကန့်သတ်ထားဆဲဖြစ်ပါတယ်။ကိုဗစ်ကာယောဂါကြောင့်သေဆုံးသူ68ဦးနဲ့ကူးစက်သူအတူပြုလူနာ1000ကျော်ရှိတဲ့ထိုင်းနိုင်ငံမှာပြီးခဲ့တဲ့လလယ်ကစလို့ကူးစက်မှုတွေတကြော့ပြန်တွေ့ရှိခဲ့တဲ့အထက်မှာမြန်မာရှစ်ပြောင်းလူသမားတွေအများစုပါဝင်နေတာပါ။မြန်မာနိုင်ငံမှာတော့သေဆုံးသူ2800ကျော်နဲ့ကူးစက်သူအတူပြုလူနာ33000ကျော်ရှိနေတာကြောင့်ထိုင်းရနာပိုင်းတွေကနေဆက်ဒေသတွေမှာသွားလာလှုပ်ရှားမှုတွေကိုကန့်သတ်ထားပြီးလုံခြုံရေးကိုလည်းတင်းကျပ်ထားပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။
ဒီမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင
်မန္တလေးတိုင်းမိုးကုတ်မြို့ကလုပ်ငန်းရှင်တူဦးကို TNL တန်းပလောင်ဖွဲ့ကဖမ်းဆီးသွားတာတလားကျော်ကြာတဲ့အထိပြန်လွတ်မလာသေးတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါရန်ကုန်မန္တလေးနဲ့နေပြီးတော့စတဲ့မြို့ကြီးတွေမှာဆိုင်ခွဲတွေဖွင့်လှစ်ထားတဲ့ SP မုံတိုင်းပိုင်ရှင်ဦးကျော်ဝင်းကို TNL တန်းပလောင်လက်နက်ကိုင်အဖွဲ့ကဒီဇင်ဘာလ4ရက်နေ့ကဖမ်းဆီးခဲ့ပြီးအခုဆိုရင်ထိန်းသိမ်းထားတာတလားကျော်ရှိတာကြောင့်မိသားစုကစိုးရိမ်နေပါတဲ့သူကိုဖမ်းဆီးထားတဲ့ TNL အဖွဲ့ရဲ့ပြန်ကြားရေးတာဝန်ကဗိုလ်မှူးတအိုက်ကျော်ကကျမကြီးအခြေအနေကောင်းမွန်ကြောင်းပြောပေမဲ့ဘယ်တော့ပြန်လွတ်မလဲဆိုတာကိုတော့မပြောပါဘူ
းသူရဲ့ကျမကြီးရှင်ရကတော့အကောင်းနဲ့အတန်တည်းသိရတော့ဒီတော့ဒီမှာအပြန်ပြေးပြီးကျွန်တော်တို့ကြည့်ရတ
ယ်ဦးကျော်ဝင်းရဲ့ကျမ်းမာရေးအခြေအနေနဲ့ပတ်သက်ပြီးနောက်ဆုံးသိရတဲ့အခြေအနေအသေးစိတ်ကိုမေးမြန်းရမှာတော့ဗိုလ်မှူးတအိုက်ကျော်ကအခုလိုပြောပါတယ်
ဒီမှာတော့ဒီသိရတယ်ဒီနေ့ဒီနေ့အဲ့လိုမျိုးတို့ကြည့်ရ
ဒီလဆယ်ရက်နေ့ကဥကြုံဝင်အ мян ပြတ်လွတ်ပေးဖို့နဲ့ဒေသခံတွေကိုလက်နက်ကင်တွေကဖမ်းဆီးထားကိုတားဆီးဖို့အတွက်တံဃာတော်တွေအပါအဝင်ဒေသခံမြို့မိမြို့ဖတွေကလည်းမိုးကုန်းမြို့မဟာမုနိဖေယားမှာသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။ဒီသတင်းစာရှင်းလင်းပွဲမှာအဓိကတောင်းဆိုကြတာနဲ့ပတ်သက်ပြီးမိုးကုန်းမြို့အခြေဆိုင်လူခွင့်ရင်းနဲ့တရားမျှတမှုစွမ်းဆောင်သူများအဖွဲ့မန္တလေးတိုင်းဒေသကြီးတာဝန်ခံဦးနိုင်မိုးကအခုလိုပြောပါတယ်။
အဓိကကျတာတော့ဒေသမီတွေဖန်လို့ရတယ်။ဦးမင်းလေးကဒီကတော့ဒီတော့မေးတယ်။ဘာလို့လဲဆိုတော့ဒီကဒီတက်တယ်လို့ပြောနေတာရေးယူဆောင်ပေးပြီးတော့နော်။အဲ့ဒါရဲ့ဒီလက်ရှိဖန်ပြတဲ့ဦးကျော်ဝင်းနဲ့ပြန်ပြီးတော့ပြည်ကြီးကိုလည်းအမောင်းကြီးဒီလိုမျိုးဥပဒေပေါင်းများနေပြီးတော့ဒီလိုမျိုးဆိုအဲ့အဲ့ဒီနေရာလေးလောက်တာ
ဒေါခင်ထင်းမြင့်ကိုတော့အော်တိုဘာလာထဲမှာ TNLA အဖွဲ့ကကိုရဲကြာဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်။ဒီဇင်ဘာလ5ရက်နေ့ကလည်းမိုးကုံမြို့အနီးလေကြီးရွာကဒေါ်ကြည်တန်းကိုရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းကဖမ်းဆီးခဲ့ပါတယ်။ဒီဖမ်းဆီးမှုတွေဟာချဲထီရောင်းတာမိုးရစေးရောင်းတာနဲ့ပတ်သက်တာကြောင့်လို့လည်းလက်နက်ကိုင်အဖွဲ့တွေကပြောဆိုထားပါတယ်။လက်ရှိဖမ်းဆီးခံထားရတဲ့ SP မုံတိုက်ပိုင်ရှင်ဦးကျော်ဝင်းဟာတမတ်အခွန်မပေးဆောင်တာကြောင့်ဖမ်းဆီးတာဖြစ်ကြောင်း TNLA တာဝန်ရှိသူတွေကသတင်းမီဒီယာတချို့ကိုပြောဆိုထားပါတယ်။ညီဖြစ်သူဦးကျော်လင်းကဒီလ9ရက်နေ့ကရန်ကုန်မြို့ Rose Garden Hotel မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့မိသားစုဝင်တွေအနေနဲ့ဦးကျော်ဝင်းရဲ့ကျန်းမာရေးကိုစိုးရိမ်ကြောင်းနဲ့အ мян ပြန်လွတ်ပေးဖို့ကိုတောင်းဆိုခဲ့ပါတယ်။အကိုဖြစ်သူလွတ်မြောက်ရေးအတွက် UWSA ဝါချက်ဖွဲ့ဦးဆောင်ဖွဲ့စည်းထားတဲ့ FPNCC ကပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီကိုစာပို့တောင်းဆိုထားကြောင်းလည်းပြောဆိုခဲ့ပါတယ်။မိုးကုတ်မြို့ကန်တွေကိုလက်နက်ကင်အဖွဲ့ကဖမ်းဆီးရာငွေကြေးတောင်းခံတာနဲ့ပတ်သက်လို့မိုးကုတ်မြို့ကလူမှုအသင်းဖွဲ့တွေအပါအဝင်လူအခွင့်အရေးနဲ့တရားမျှတမှုစွမ်းဆောင်သူများအဖွဲ့ကနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တမ်ဘော်ကာကွယ်ရေးဦးစီးချုပ်ထံကိုစာပေးပို့ထားသလိုလက်ရှိမှာလုံခြုံရေးတိုးမြင့်ချထားတာတွေလည်းရှိနေပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်
။ VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက်Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
Fresh Nexa ကဒီနားဆင်ရမယ်မြန်မာအရေးသုံးသပ်ချက်အစီအစဉ်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကြွေးကြော်နေတဲ့အမျိုးသားပြန်လည်စစ်မြေကြီးအစိုးရဖွဲ့စည်းရေးဆိုတာဟာအောင်မြင်ဖြစ်လာမလားတဝက်တပြက်ဖြစ်လာမလားသူတို့မဟုတ်လုံးဝအပြားရှုသွားလိမ့်မလားဆိုတာမြန်မာနိုင်ငံရေးသုံးသပ်သူဦးရဲထွန်းနဲ့ကျွန်တော်ကြိုဆန်သားဆွေးနွေးသုံးသပ်ထားပါတယ်ဒီလိုအန်အယ်ဒီနဲ့တိုင်းရင်းသားပါတီရဲ့ဆွေးနွေးမှုကနဦးမှာပဲတွေ့တွေ့လာရတဲ့အထူးအထစ်တွေနဲ့ပတ်သက်လို့ဦးရဲထွန်းကအခုလိုမှတ်ချက်ချပါတယ
်ဒီအန်အယ်ဒီအနေနဲ့ထင်ကြပုံကပါဒီကိုချင်းတက်တံတွေမဟုတ်ခဲ့တဲ့ရေတောက်ခါတဲ့ပြတော်ပူတော်တွေချင်းတက်တာတို့နေရာခံခြင်းနဲ့ပတ်သက်လို့အလျှော့မပေးတာတို့အဲ့ဒါမျိုးတွေကိုကြားလာတဲ့အခါကျတော့ဒီတန်နာပါဒီဒီကတော့တန်ပြားရှိလာမှာပဲပေါ့နော်အချင်းပြေပါမလားဆိုလို့လာတာပေါ့
ရှိဖို့ရွေးထိုင်စရာကျွန်တော်အကောင့်မြင်ပြီးစဉ်းစားကြည့်ရအောင်ပါဘယ်လိုလုပ်ကြရင်ကောင်းမလဲဆိုတော့
ဒီဘောနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်တို့ဒီမိုကရေစီတကယ်စနစ်ကိုတော့မရကြခြင်းတည်တဲ့အတွက်ကြောင့်မလို့အတူတူလည်းတကယ်လုံးလုံးကြရအောင်လို့ခေါ်တဲ့စာကိုထောက်တာက NLD ပါတီကဖြစ်တယ်။ဒါကြောင့်မလို့သူတို့ကဒီဟာကိုအကောင့်နဲ့ပေါ်ချိလန်းကန်းတဲ့အခါမှာကိုယ်ဒီပါတီဘောလုံးထူတာအဲဒီမှာပြစ်ကြတဲ့မူဝါဒချထားပြီးဝတ်တည့်ရဲ့အခါမှာဆုတ်ကန်ထားတဲ့မူဝါဒကနိုင်ငံရေးပါတီတွေပဲပြည်မယ်နိုင်ငံရေးပါတီတွေပဲအကြောင်းကြားမယ်နော်တွားပြီးတော့ရှင်းနေတဲ့ရည်ရွယ်ချက်ကဒီလာမယ့်2021မှာအစိုးရဘက်မှဆိုလို့ရှိရင်တင့်တော်တဲ့ပုံစံတွေကိုပါဝင်ဖို့အတွက်တန်းတန်းတယ်ဆိုတဲ့ဟာပေါ့နော်အားလုံးသိနေတယ်ဆိုတဲ့စိတ်ဓာတ်ကိုပြည်သူကြဆုံးပြရမယ်ဟုတ်ကဲ့ဒါနိုင်ငံရေးပါတီကိုရှင်းတတ်မယ်နိုင်ငံရေးပါတီကိုရှင်းတတ်တဲ့အခါမှာကိုယ်သဘောကျတဲ့ဒီရေတောက်ခံရတဲ့တော်တော်ကိုယ်တိုင်ရှိရင်လည်းနော်
တိုင်းရိုက်သူ့ကိုမတင်တာခဲနဲ့အဲ့ပါတီကိုပဲပြောလိုက်တာမျိုးပေါ့ဒီခင်ဗျားတို့ပါတီကဒီပုဂ္ဂိုလ်ဒီပုဂ္ဂိုလ်တော့ကျွန်တော်တို့ကြားရဲစကားဖြစ်တော့လေအဲ့ဒါလို့ဆုံးဖြတ်တာကတက်ဆိုင်ရာပါတီကဆုံးဖြတ်ချိန်ပြတ်တာပေါ့နော
်အဲ့ဒါလို့
နိုင်ငံရေးပါတီတွေကိုအပြန်အလှန်လေးစားမှုနဲ့ရှင်းတတ်မှသာလေဒီလိုမျိုးတွေအတွက်ဟုတ်ကဲ့ကျွန်တော်ကတုံ့ပြန်ပါလို့
ဟုတ်ကဲ့တမတော်ကတော့တိုင်းရင်းသားတနက်ကင်အဖွဲ့နဲ့အစဉ်ပြောင်းလုပ်နေတဲ့ကြိုးစားနေရတွေတွေ့ရတယ်ဆိုတော့တချို့ကရေးရတယ်ကသဘောထားပြောကြတယ်စစ်တမ်းနဲ့ပေါင်းကျင်ရင်ဒီမိုကရေစီနဲ့အလံဝေသွားမှာပေါ့ဆရာနဲ့ပြင်စနစ်ကိုမမေ့ကြဘူးလားဘာပြီးတော့ရေးရတယ်ဆိုတော့တကယ်တမ်းအဲ့လိုသာပြောနေပေမဲ့လည်းအခုကျတော့တမတော်ဘက်ကိုစစ်တပ်ဘက်ကိုပူပြီးတွန်းပို့နေသလိုများဖြစ်နေသလား
တမတော်အနေနဲ့ကတော့ဖက်ဒရယ်စနစ်ဆိုတဲ့ဥပဒေကိုသူလက်ခံလာတယ်။နောက်2000ကျော်ဖွဲ့စည်းပုံရှိတာဥပဒေကမြန်မာဖက်ဒရယ်စနစ်နဲ့မညီတဲ့ဖက်ဒရယ်စနစ်မပြည်ပြင်းတဲ့တိစ္ဆာတွေကိုပြင်ဆင်သွားဖို့အတွက်ကောင်ဝေးဥပဒေတုံမြန်မာနိုင်ငံတိုက်တွန်းနေတာကိုလည်းသင်္ကေတကြားသိရမယ်ပေါ့နော်။နောက်တစ်ခါသူကကျွန်တော်တို့ငြိမ်းချမ်းရေးရမယ်ဆိုလို့ရှိရင်ဒီနိုင်ငံရေးရမယ်ပေါ့ကောက်သွားမယ်ဆိုတာတွေလည်းပြည်ပြင်းတဲ့ပြောပြထားတာရှိတယ်။နောက်တစ်ခါငြိမ်းချမ်းရေးနဲ့မဆက်ဆက်ဖဲနဲ့ဒီဖွဲ့စည်းပုံပြင်ဆင်ရေးကိုတော်တော်လေးမှကြည့်ကြကြတဲ့အခါမှာလေဒီပုံမှန်26တိပြင်ဆင်ရေးတွေတက်ဆိုင်ရာဒီလည်းကြွတော်ပုံစံလေရတယ်တက်ဆိုင်ရာဝန်ကြီးချုပ်ကိုရင်းနှီးလို့တိတ်တမြဲမှာသူတို့ကတက်တက်ကြွကြွထောက်ခံခဲ့တဲ့အားမျိုးပေါ့နော်ဒီဖက်ဒရယ်စနစ်ကိုလေလာအကြောင်းပြတ်တက်ခဲ့တဲ့ဟာတွေရှိတယ်ဆိုတော့ဒီဟာတွေကိုထောက်လိုက်လို့ရှိရင်တော့သူက NLD နဲ့နိုင်ငံရေးအရာဒီရှစ်ပြီးချက်ပြီးနေတယ်ပြင်ရတာပေါ့ဒါတစ်ဖက်မှာ NLD ကလည်းပြောတာဆိုတာတွေမှာလည်းအဲဒီထွက်ထွက်လာလို့ရှိတာပေါ့ဥပမာအားဖြင့်ဒီဒေါက်တာမေဂျင်းကပြောတဲ့အထက်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီဒီမိုကရေစီမရမချင်းဒီဖက်ဒရယ်စနစ်မတော်ဘူးမသေးဘူးပေါ့ဥပမာ26ဒီဒီလိုတွေဒိဋ္ဌာမျိုးတွေတက်ကဒီကျွန်တော်တို့တော်တယ်ကနေအခက်ခွာမချင်းမသေးနိုင်ဘူးဆိုတဲ့ဟာမျိုးပေါ့နော်ကြောင်းလည်းမသေးနိုင်ဘူးဆိုတဲ့ဟာမျိုးအဲ့လိုဆိုတော့အဲဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေတိုင်းရင်းသားနိုင်ငံရေးပါတီတွေရဲ့အဲအားရုံကNLD ပါတီရဲ့တပ်ပေါ်မှာတော့ကလည်းအရင်ကြလာကြလို့ပေါ့နော
်ဟုတ်တယ်ကျွန်တော်စဉ်းစားတာကတော့ NLD ရပုံကိုယ်တဲ့ NLD strategist တွေမတွက်ဘူးလားအဲ့ဒါကိုသူတို့ငါတို့ဟိုဘက်ကိုတွန်းပို့သူဖြစ်နေတယ်လို့ဒါပေမဲ့လည်းတိုင်းရင်းသားတွေဟာစစ်တမ်းနဲ့ block ပဲတိဆက်သွားသွားသူတို့ဘက်ကို block ပဲအောက်ကိုသွားသွားနောက်ရွေးကောက်ပွဲလုပ်ရင်တော့ငါတို့ NLD ရဲ့နိုင်မှာပဲဆိုတော့ဂိုင်းကနာပါတီကြီးစိတ်ဓာတ်နဲ့များမနာထောင်နေသလားအဲ့လိုပြောရင်ရောသိလွန်ရကြမလားသူတို့ဘာကြောင့်တရားကိုမနှိမ့်နိုင်ကြလဲအဲ့သူတို့ရဲ့ပါတီရဲ့သဘောထားကိုဘယ်လိုသုံးသပ်လို့ရပါလဲ
အဲလို့ရတယ်တမတော်ကတကယ်တမ်းကျတော့သူတို့နဲ့ပြန်ပက်တော့မဟုတ်ဘူးပေါ့လေ GDP ကကအဓိကပြန်ပက်ဖြစ်တာဟုတ်အဲ့တော့ဘာပဲဖြစ်ဖြစ်တမတော်နဲ့ဒီတိုင်းသားတွေနဲ့နားလည်မှုရပြီးတော့ဉာဏ်ရည်အတွက်လည်းအကျိုးဖြစ်မယ်ဆိုလို့ရှိရင်တော့ NLD အတွက်လည်းကောင်းတာပေါ့နော်အဲ့ NLD အတွက်လည်းကောင်းတယ်ဒီလိုကျွန်တော်တို့ကတော့ညီပါတယ်သို့တော့ကျွန်တော်ဒီနေ့ဘက်တစ်ခုကတော့ဒီလိုနောက်တိုင်းနာပါတီတွေအနေနဲ့ဒါ USDP တို့အဲဒီ NLD တို့ကိုကမာကိုကိုရားပြီးတဲ့ပါတီကြီးကမာပါတီတို့ဟိုပြောကြပြီမဲ့ဒီပါတီကြီးတွေကတော့တိုင်းနာအားလုံးကိုကိုရားပြီးတယ်လို့အဲ့လိုယူဆတယ်အဲ့လိုယူဆတဲ့အခါကျတော့ဒီချိန်မှာသလို့ရှိရင်သူတို့ပါတီကြီးတွေဟာတကယ်တမ်းတိုင်းရင်းသားတွေရဲ့အကျိုးစီးပွားကိုဖော်ဆောင်ပေးနိုင်လို့ရှိရင်တန်းတူမှုကိုတကယ်တမ်းဆောင်ရွက်ပေးနိုင်တယ်ဆိုရင်ဒီနိုင်ငံရေးပါတီတွေဟာတကယ်ကြီးပျောက်သွားမှန်းဆိုတဲ့အမြင်မျိုးရှိကောင်းရှိနိုင်တယ
်အဲ့လိုခံမျိုးသာတကယ်တမ်းဖြစ်လာနိုင်ရင်တော့ဖိတ်ကောင်းတာပေါ့ NLDV ပြည်ထောင်စုတခုလုံးကိုကိုစားပြီးသားပါတီကြီးဖြစ်တဲ့အလုံးကလက်ခံလာနိုင်မယ့်အလားအလာကိုရှိပါလားလို့အခုလိုလွတ်ထွေလို့
အင်္ဂါရီလလာတုံးတက်ကြည့်လို့နောက်ပြီးတော့ဆတ်ထုတ်နေကြတဲ့အဖွဲ့တွေအဲ့ဒီလိုမျိုးတွေရဲ့အမြင်မှာတော့အဲ့ဒီဒီကနေ့ငါးနှစ်ပြင်လောက်ကန်ဆောင်ရွက်ချက်တွေဟာတိုင်းရင်းသားတွေနဲ့ပြည်လုံးညီမျိုးကိုပုံပြီးတော့ဝေးပွားသွားပြီးတော့တိုင်းရင်းသားဒီပြည်လူမျိုးအတွက်ဒီအကျိုးမရှိတဲ့ဒိဋ္ဌာတွေတော့များများလောက်ခဲ့တယ်ဆိုတော့ဟာမျိုးတုံးတက်ချက်ရှိတာပေါ့ဒါပေမဲ့2020ရွေးကောက်ပွဲလွတ်လိုက်တဲ့အခါကျတော့အဲ့ဒီနေရာမှာသူနိုင်တဲ့ဒီဟာအရင်ကကြော့သွားလိမ့်မယ်လို့ဆက်ဆထားတာကကြော့သွားတဲ့အပြင်အရင်ကဘာမြက်ကတဲ့ပြောက်6နေရာလောက်ပြေးနိုင်တာတဲ့396နေရာနိုင်လာတယ်ဆိုတဲ့အခါကျသူတို့ဒီ NLD ပါတီနေလဲကသူတို့ထောက်ခံလို့လို့သူတို့ကြွတ်မှာပဲမဟုတ်ချအဲ့ဒါကြောင့်မို့သူတို့အနေနဲ့ကတော့သူတို့6တဲ့နိုင်ငံမှန်တယ်နော် ်ဒီတိုင်းသားအင်္ဂါရေးပါတီတွေကိုတော့ဟိုစိတ်ပြီးတော့
ဒီဘယ်လိုဆိုင်ကြမလို့ပါလဲ
ဟိုကြီးကြီးနဲ့အောက်ကျောက်ခံပြီးတော့ပြီးလုံးကြမလို့ဘူးဆိုတဲ့အမည်မျိုးရှိတော့ရှိနိုင်
ပါဟုတ်ကဲ့ကျွန်တော်ဓာတ်ဖြတ်မိမယ်ဤတော့ဦးရထွန်းအဲ့တော့ဦးရထွန်းကဘယ်လိုသုံးသပ်လဲတိုင်းသားတွေကတော့ energy နိုင်တယ်ဆိုတာဟာတိုင်းသားတွေအမြင်ပြောတာပေါ့နော်သူတို့အချင်းချင်းမညီညွတ်လို့ပါတီခွဲတွေပေါ်လာလို့ဆိုပြီးတော့ပြောတာလည်းကြားပါတယ်ဆိုတော့ energy ကြောင့်လားတိုင်းသားတွေမညီညွတ်လို့လားတိုင်းသားပါတီမညီညွတ်လို့လားအ
ဲဒီလုံးပါကတော့ကျွန်တော်တို့တစ်ချက်သေးတော့ပြောလို့တော့မြင်လာဘူးပေါ့ကျွန်တော်ပြင်းနေအချက်နဲ့ချက်သုံးချက်လောက်တော့ရှိနေတယ်အဲ့တော့သူတစ်ချက်ဒီမြန်မာသားဒီတိုင်းနေကြတဲ့တိုင်းသားဒေသတွေမှာဆိုလို့ရှိရင်တော့ဘယ်သက်တော်ကဘယ်လိုအရေးပါတယ်ဘယ်သက်တော်ကကိုယ်ဒေသအုပ်ချုပ်နေသူစသဖြင့်ဒီကဘာကတည်းကမသိတဲ့အခါကျတော့သူကတပီလုံးအနိုင်ရနိုင်တဲ့ပါတီဟိုပဲသူကလက်ထဲကိုအာတန်ကြတာပေါ့ဒုတိယတစ်ခုကကျတော့တုံတုံဆော်တဲ့တက်မှာဒီတိုင်းသားနိုင်ငံရေးပါတီတွေကအားနေတယ်လို့ထင်တယ်အခုတစ်ပြင်းကိုဗစ် -19 ရောဂါဖြစ်နေတဲ့အတွက်ကြောင့်မလို့အဲ့ဒီခါကျရေတော့ဆွဲပြုံးခွင့်ကလည်းနေတဲ့အခါကျတော့တိတ်ပြတ်တာကိုခီးရဲအောင်မလုပ်နိုင်တာလည်းပါလိမ့်မယ်နောက်တစ်ခုကတော့သူတို့အချင်းချင်းဒီပြည်သူလူတွေကမပါတီတွေအဲကြောကြောကြားကြားဖြစ်နေပြီးတော့ပြန်လည်ပေါင်းစည်းနိုင်တယ်ဆိုတော့ဟာကလည်းတိတ်မကြသေးဘူးတိတ်မကြသေးတော့ဒါပေါင်းစည်းပြီးတဲ့အခါကျတော့ပါတီရဲ့အနေနဲ့ရေတော့ပြဝင်မယ်ဆိုတာကိုသိတဲ့အတိုင်းသားတွေကအလွန်လဲအဲဒါကြောင့်မလို့နော်ဒီလိုပေါ့နော်ကောင်းဆန်းကြည့်ပြီးတော့ပုံပုံရေသားစားမှုအောက်မှာဒီ energy ကိုဆုပြန်ပြီးတော့မဲတည်ကြတယ်လို့ကျွန်တော်တို့အဲ့လိုသုံးပါပါဟု
တ်ကဲ့ဆိုတော့နောက်ပြီးအဲ့ပြီးတော့သူတို့ပါတီရှုံမဲ့အတိုင်းသားပါတီရဲ့နိုင်မဲ့လို့သိကြပြောကြတဲ့မေဆန္ဒနယ်တချို့နမူနာအဖြစ်ခိုင်းပြနေမှာဆိုတော့အဲ့ဒီနေရာတွေမှာရွေးကောက်ပွဲမကျင်းပဘဲထားခဲ့တာကျင်းပနိုင်တဲ့အခြေအနေရှိပါတယ်လို့ပြောရဲသားနဲ့အခုမကျင်းပတော့ဘူးလို့ပြောနေတာကိစ္စအဲ့ဒီကိစ္စတွေကြတော့အဲ့ဒါတွေကြောင့်ပါတယ်အဲ့ဒီကိစ္စတွေကြတဲ့အခါကျတော
့ NLD အနေနဲ့ပြည်သာဘောက်ဒီနေရာတွေကရှုံမှာဒီတက်ဆိုင်ရာတိုင်းရင်းသားပါတီ ANP တို့လို့ပြောတော့ရခိုင်အဲဒါကပါတီရဲ့နိုင်မပေးကြတဲ့အတွက်ကြောင့်မလို့ဟိုဒီရေတောက်ပွဲကော်မရှင်ကအောက်ခြေကနော်ရေတောက်ပွဲမြို့နယ်အဲမြို့နယ်ရေတောက်ပွဲကော်မရှင်ကအခြေအနေတွေကိုပြင်လာတဲ့အခြေအနေတွေနဲ့နော်ဒီတက်မတော်တို့ကာဝေးရေးဝန်ထမ်းတို့ကပေးတဲ့အခြေအနေတွေပေါင်းစပ်ပြီးတော့ဆုံးဖြတ်တာမျိုးမဟုတ်ဘဲနဲ့သူကအပေါ်ကနေပြီးတော့ဒီဒီဒီစိတ်ချင်တယ်လို့ဆုံးဖြတ်လိုက်တယ်ဆိုတာအဲတကယ်ပြည့်ရတယ်အထူးသဖြင့်ဟိုကျွန်တော်တတိထားလိုက်မိတာကဒီအချမ်းကြီးနေမှာပေါ့နော်ချမ်းကြီးနေမှာဆိုလို့ရှိရင်တခြားလူမဟုတ်ဘူးကျွန်တော်တို့ဦးထွန်းတော်ဟိရဲ့အကြီးသားအကိုရမ်းကြီးကြောင့်မဲမှာကျွန်တော်ရုပ်တော့တဲ့ကော်မရှင်ရဲ့ဥက္ကဋ္ဌလုပ်တယ်ဒီပုံလိုက်ကလုပ်ပြောထားတဲ့ဒီကျွန်တော်အင်တာဗျူးခိုင်တစ်ခုကျွန်တော်နားထောင်လိုက်ရတယ်အဲ့ဒီမှာဒီကြောင့်မဲမဲဌာနနဲ့တချို့ကြီးရောတချို့ဆက်တိန်လာနဲ့ပတ်သက်ပြီးတော့နော်ဒီရုပ်တော့မလုပ်နိုင်ဘူးကြားထိုင်လာနဲ့ပတ်သက်ပြီးသူတို့ဘာမှမသိရဘူးသူတို့တင်တာမဟုတ်ဘူးဆိုတာကိုသူရှင်းပြထားတာရှိတယ်အဲ့ဒါကဒါနမူနာတစ်ခုအနေနဲ့ထောက်ပြတာပါ။ကျန်တဲ့နေရာတွေမှာလည်းဒီလိုပါပဲ။ဆိုတော့ပြောပြချင်တာကတော့ရုပ်ောက်ပွဲကော်မရှင်ကြီးရုပ်ောက်ပွဲလုပ်နိုင်ပြီရှိမရှိဆိုတာကိုအောက်ခြေကအထင်ကြီးတဲ့ဒီလိုမတော်ဘူး။အောက်ခြေကနိုင်ငံရေးပါတီတွေနဲ့မတိုင်မမူးဆိုတာကိုထောက်ပြနေခြင်းဖြစ်ပါတယ်။ဒါကြီးကခုနပြောကလေးပေါ့နော်။သူတစ်ဖြစ်တော့ရခိုင်မှာဖြစ်သွားတဲ့ကိစ္စတစ်ခုမှာနော်ဒီကျွန်တော် NLD အရင်ကနိုင်ထားတဲ့အဲဒီမြို့နယ်ကတော့သူကအဲ့ဒီတော့ပြန်ကျင်းပဖို့စဉ်းနေဖြစ်ထားတယ်နော်ဒီ NLD မနိုင်တဲ့ဒေသကိုကျတော့ဒီတော့ပြန်ပြဖြစ်ထားတာကိုတွေ့ရတယ်ဒါကြောင့်မို့ဒါတွေကလည်း NLD အနေနဲ့ဒီတိုင်းသားတွေစစ်တော်တွေမရောက်လက်ခံနေလို့ဆောက်ရတယ်ဗျ
ဟုတ်ကဲ့ဒီလာမယ့်၅နှစ်အတွင်းမှာဖြစ်လာနိုင်တဲ့အမျိုးသားညီညွတ်ရေးအစိုးရဆိုတာဟာတိုင်းသားပါတီတွေနဲ့တကယ်ညှိနှိုင်းလို့ရလာတဲ့အစိုးရဖြစ်မလားသူရီမဟုတ်တိုင်းသားဒေသတချို့ကလူတွေကတော့လက်ခံပြီးတော့ကျန်တချို့ကလူတွေကကြံရိတ်ခဲ့တဲ့ပုံစံမျိုးနဲ့များတဝက်တစ်ပြည့်ညီညွတ်သောအစိုးရဖြစ်သွားမလားသူတို့မဟုတ်ညီညွတ်သောအစိုးရဖြစ်လာနိုင်ကြလုံးဝမရှိဘူးလားဆိုတာအချင်းချင်းညီကုန်းချုပ်ပါခင်သုံးသပ်ပြီးတော့
တချို့သောလူပုဂ္ဂိုလ်များကိုဒီတန်းမှ၅နှစ်ပါတုန်းကလည်းဆွဲဆောင်ပြီးလုံးပြီးတော့အစိုးရဖွဲ့တာမျိုးဖြစ်လာနိုင်တယ်။ဒါအဲ့လိုဖြစ်တဲ့ကြောင့်မို့လို့ငွေတဲ့၅နှစ်ကလည်းအခြေအနေတိတ်ထူးမယ်လို့မဖြစ်ဘူးပေါ့နော်အဲ့တိုင်းပြန်ဖြစ်လို့မဖြစ်ပါဘူ
းက COVID-19 ကူးစက်ခံရတဲ့သူတွေထဲမှာနောက်ဆက်တဲ့ဆိုးကျိုးတွေကိုပြင်းပြင်းထန်ထန်တွေ့ကြုံခံစားရတဲ့သူတွေရှိတယ်လို့နောက်ဆက်တဲ့ဆိုးကျိုးတိတိတသာမခံစားရဘဲယောဂပျောက်ကင်းသွားတဲ့သူတွေကိုလည်းတွေ့မြင်နေရပါတယ်ပြင်းထန်တဲ့နောက်ဆက်တဲ့ဆိုးကျိုးခံစားရတဲ့သူတွေကိုလေ့လာဆန်းစစ်ကြည့်လိုက်ရင် NCD လို့ခေါ်တဲ့မကူးစက်တဲ့ယောဂအခန်းတစ်ခုခုရှိထားတဲ့သူတွေဖြစ်နေတာကြောင့် NCD ယောဂတွေမဖြစ်အောင်ပိုပြီးအားစိုက်လှုပ်ဆောင်ဖို့အရေးကြီးလာတယ်လို့ဝါရင်ကျန်းမာရေးသတင်းအက်ဒီတာတူဖြစ်သူဒေါက်ထွေးစီမန်ကအခုလိုပြောပါတယ
်ကင်ဆာအမျိုးမျိုးလိုက်ကျတဲ့ကံမှာအဲ့လူတွေရဲ့ medical history ကိုကြည့်တဲ့ကံမှာ smoking history ပေးတာကိုတွေ့ရတယ်နော်ဆေးလေးတော့တာကိုတွေ့ရအဲ့တော့ဒီဆေးလေးနဲ့ဆေးရကြီးတဲ့သုံးဆွဲခြင်းဒီကင်ဆာအားလုံးလူသားမှာဖြစ်တဲ့ကင်ဆာအားလုံးညီပါကိုနော်အဖြစ်များသောကစားတွေအားလုံးလိုကိုဖြစ်စေတော့အဓိကအကြောင်းငင်ကကဆီလီနစ်ဆီရွက်ကြီးဖြစ်နေပါတယ်အဲ့တော့ဒီဆီလီနစ်ဆီရွက်ကြီးကိုထိန်းချုပ်ဖို့ဆိုတာကကျွန်တော်တို့ကထက်ခွန်းသုံးထက်ခွန်းလုတ်တဲ့လုတ်ဖြစ်တယ်ဘာကြောင့်လဲဆိုတော့သူ့ကြောင့် NCD မဖြစ်တော့ဘူးသူ့တော့သူသုံးဆဲတဲ့ကြောင့် NCD မဖြစ်တော့ဘူး NCD မဖြစ်တဲ့အတွက်ကြောင့် pandemic ကိုလည်းကာကွယ်ရရောက်နော် pandemic ကြောင့်ပြေဆုံးတဲ့နှုန်းနဲ့ကာကွယ်ရရောက်သွားတယ်
နှလုံးသွေးတို့စီးကျုံတဲ့ကင်ဆာယောဂါတွေလိုမျိုးမကူးစက်တဲ့ NCD ယောဂါတွေဖြစ်အောင်တွန်းအားဖြစ်စေတဲ့အကြောင်းအရာတွေထဲမှာဆက်လိနဲ့ဆေးရကြည်စားသုံးမှုကလည်းအကြောင်းတရအနေနဲ့ပါဝင်နေတာပါ။အာရှနဲ့ပစိဖိတ်ဒေသမှာဆက်လိနဲ့ဆေးရကြည်သုံးဆွဲမှုရောင်းနေကြဆင်းအောင်လှုံ့ဆော်မှု UR ဖွဲ့စည်းထားတဲ့ APK အဖွဲ့ရဲ့လှုံ့ဆော်ဆောင်ရွက်မှုအနေနဲ့အာရှပစိဖိတ်ဒေသကမြို့ကြီးတွေမှာဆက်လိဆေးရကြည်နဲ့ e-cigarette သုံးဆွဲမှုရောကြအောင်ဆောင်ရွက်လျက်ရှိပြီး e-cigarette ကြော်ညာတွေနဲ့အယောင်ဖြစ်တယ်မှုတွေကိုလည်းပိတ်ပင်တားဆီးနိုင်မှုအတွက်ကြိုးစားလှုံ့ဆော်လျက်ရှိတယ်လို့ဒေါက်ထွေးစီမန်ကအခုလိုရှင်းပြပါရစေ။
ဆီလင်းဝေကင်းစင်သောဒေသတွေတီထောင်ရေးအဲ့ဒီဒေသတွေကိုတိုးချဲ့သွားရေးပေါ့နော်နံပါတ်1နောက်တကဆီလင်းနစ်ဆေးရွက်ကြီးလုံးချခြင်းကိုကြော်ညာခြင်းနောက်ရောင်းမြင့်တင်ခြင်းတွေကိုပြိပင်တားဆီးရေးနောက်တကဆီလင်းနစ်ဆေးရွက်ကြီးထွက်ပစ္စည်းတွေရဲ့လုံးချရရှိတဲ့အခွင့်အရေးကိုတိုးမြင့်ကောက်ခံရေးနောက်တကတို့လုပ်တဲ့အခါမှာလည်းဒီနောက်ပိုင်းလူငယ်တွေအပေါ်မှာဒီတိုဘက်ကိုအင်ဒပ်စထရီလို့ခေါ်တဲ့ဆေးရည်ဆေးရည်ကြီးထုတ်လုပ်ရေးလုပ်ငန်းရေးပေါ့လေဟိုလွယ်ဆုံးပြောရရင်တော့ secret company ပေါ့နော် secret company secret company တွေစီးရန်ထုတ်လုပ်တဲ့ company တွေကနေပြီးတော့ sponsor ပေးတာတွေနော်ငွေကြေးငွေထောက်ပံ့ပေးတာတွေမျိုးရေးလုပ်ငန်းတွေမှာထုတ်လာတယ်ကိုဒီ sub national level လို့ခေါ်တဲ့ခုနတို့မြို့တော်တွေကနေပြီးတော့ယူကြီးအစ်အနာဂတ်နဲ့ကလက်မခံဘူးခါပဲနော်လက်ခံပြီးတော့သူတို့ရဲ့ဥစ္စာကိုလက်ခံတဲ့နေသူတို့ခိုင်းတာလုပ်ရတယ်လေနော်အဲ့ဒါမျိုးတွေကိုလုတ်ဖြစ်အောင်ကျွန်တော်တို့ကဟိုမလုတ်ကြရေးပေါ့လေနော်အဲ့ဒါတွေပါပါတယ
်အာရှပစိဖိတ်ဒေသကမြို့ကြီးတွေမှာဆက်လိနဲ့ဆေးရကြီးတုံးဆဲမှုရှော့ချရေးအတွက်ရည်ရွယ်လှုပ်ရှားနေတဲ့ APK အဖွဲ့ကြီးကို2016ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပြီးအခုခါမှာတော့အာရှပစိဖိတ်ဒေသအတင်းမှာရှိတဲ့မြို့ကြီးအရေးအတွက်တော်တော်များများကပါဝင်လှုပ်ရှားဆောင်ရွက်လျက်ရှိတယ်လို့ဒေါက်ထွေးစီမန်ကပြောပါတယ်
2016ခုနှစ်မှာစဖွဲ့တော့ကတော့ကျွန်တော်တို့ပေါ်ပေါ်ဒီရှာမစိကစနနိုင်ငံပဲပါခဲ့ပါတယ်အခုသူကနေပြီးတော့ညီလာခံတွေကိုကျင်းပခဲ့ပါတယ်သူကတနည်းတစ်ခါညီလာခံတွေကိုကျင်းပပါတယ်ကျင်းပတဲ့အခါပထမဦးဆုံးညီလာခံ2016ခုနှစ်နေပြီးတော့တတိယမြောက်ညီလာခံအထိ3နှစ်ပေါ့လေ2018အထိကိုသူကစင်ကာပူနိုင်ငံမှာပြုလုပ်ခဲ့ရင်ဖြစ်ပါတယ်တတိယမြောက်ညီလာခံကတော့အင်ဒိုနီးရှားနိုင်ငံဘူဂိုမြို့မှာလုပ်ခဲ့ပါတယ်အဲ့တော့အခုဆိုလို့ရှိရင်ဒီ AB ကတ်အဖက်မှာပါဝင်တဲ့ Asia Pacific နိုင်ငံတွေ50မြို့တော်တွေပေါ့လေ58မြို့နဲ့တော့58မြို့တော့ပါဝင်ဖွဲ့စည်းထားတဲ့ဖွဲ့ကြီးဖြစ်နေပါတယ်
။ Asia Pacific ဒေသမြို့ကြီးများမဟာမိတ်အဖွဲ့မှာမြန်မာနိုင်ငံကနေပြည်တော်ရန်ကုန်နဲ့မလေးမြို့ကြီးတွေကလည်းမဟာမိတ်အဖွဲ့ဝင်အနေနဲ့ပါဝင်တယ်လို့သိရပါတယ်။အပီကက်ဖွင့်တဲ့ဒူဆလိတ်နဲ့ဆီရကြီးတုံးဆဲမှုရှော့ချရေးလှူရှားဆောင်ရွက်ကြတဲ့နေရာမှာဒီနေ့မှာတော့နေပြည်တော်မြို့မှာအကောင့်ထဲပေါ်ဆောင်ရွက်မှုတွေအကြောင်းကိုနေပြည်တော်မြို့တော်ဝင်ဖြစ်သူဒေါက်တာမြို့အောင်ကတင်ပြဆွေးနွေးခဲ့တယ်လို့သိရပါဗျ
။မြန်မာနိုင်ငံဆိုကျွန်တော်တို့နေပြည်တော်เนาะနေပြည်တော်မြို့တော်ဝင်ကသူ့ရဲ့အောင်မြင်မှုတွေပို့ဆောင်ချက်တွေကိုနေပြည်တော်မြို့တော်ကိုယ်တိုင်တင်ပြသွားတယ်။ဟောတကဟိုအင်ဒိုနီးရှားနိုင်ငံဆိုအများကြီးပဲမြို့လေးတွေเนาะမြို့လေးတွေကျွန်တော်မြို့တော်မဟုတ်ပဲနဲ့ဟိုမြူကြီးအဆင့်နဲ့ရှိတဲ့နိုင်ငံတွေ3-4ပြည်တော့ပါတယ်နော်နောက်တကနီပေါ်ကလည်းပါတယ်နောက်တကဒီမော်ဒက်စတီကလည်းပါတယ
် COVID-19 ကူးစက်ပြန့်နှံ့မှုကပ်ယောဂဖြစ်တဲ့အချိန်မှာမကူးစက်တဲ့ NCD ယောဂရှိတဲ့သူတွေဟာ COVID-19 ယောဂရဲ့နောက်ဆက်တဲ့ဆူကျူတွေကိုပြင်းပြင်းထန်ထန်ခံစားကြရတာကိုတွေ့မြင်ရတာကြောင့် NCD ယောဂဖြစ်စေတဲ့အကြောင်းအရာတွေကတခုဖြစ်တဲ့ဆက်လိုက်နဲ့ဆေးရကြီးတုံးဆဲမှုကိုရော့ကြအောင်ဆောင်ရွက်ပေးဖို့ကလည်းအရေးကြီးတဲ့လုံဆောင်ချက်တခုဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပါ
သ အခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ view ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရနိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ရင်သုံးတော့ကောက်တီးသတင်းအနေနဲ့စကြပါတယ်ကောက်တီးပြိုင်ပွဲတွေတဲမှာမီဒီယာဖလားတစ်ခုဖြစ်တဲ့ PGA ကောက်တီးပြိုင်ပွဲကိုအမေရိကန်သမ္မတထရန့်ပိုင်တဲ့ကောက်ခွဲမှာကျင်းပတော့မှာမဟုတ်ဘူးလို့အမေရိကန်ကျေးဇူးကောက်တီးသမားများအသင်း PGA ကကြေညာလိုက်ပါတယ်။2020 PGA Championship ကောက်တီးပြိုင်ပွဲကိုမူလတုန်းကတော့ New Jersey ပြည်နယ် Badminster မှာရှိတဲ့ Trump National ကောက်ခွဲမှာကျင်းပဖို့စီစဉ်ထားတာပါ။ဒါပေမဲ့ပြီးခဲ့တဲ့ January 6ရက်နေ့ကအမေရိကန်ကွန်ဂရက်လွှတ်တော်မှာ2020သမ္မတရွေးကောက်ပွဲရလဒ်ကိုအတည်ပြုဖို့လုပ်နေချိန်မှာသမ္မတထရန့်ကသူ့ကိုထောက်ခံတဲ့သူတွေကိုဆန္ဒပြကြဖို့လှုံ့ဆော်ခဲ့ပြီးတော့အဲ့ဒီကနေလွှတ်တော်ကိုဝင်ရောက်စီးနင်းတဲ့အထိဖြစ်ခဲ့တာကြောင့်ဒါကိုရှုတ်ချတဲ့အနေနဲ့ PGA ဘုတ်အဖွဲ့ကမဲခွဲပြီးတော့အခုလိုဆုံးဖြတ်လိုက်တာဖြစ်တယ်ဆိုပြီး American PGA အသင်းဥက္ကဋ္ဌ Jim Richardson ကပြောပါတယ
် It's become clear that conducting the PGA Championship at Trump Administration would be detrimental to the PGA of America brand.
ထောက်နေစနေ PGA ကောက်ကွယ်ပြိုင်ပွဲကို Fed Minister မှာရှိတဲ့ Trump National ကောက်ကွယ်မှာကျင်းပဖို့ကအမေရိကန်ကြီးစားဂေါတီသမားများအသင်း PGA အတွက်တော့ထိခိုက်နစ်နာမှုတွေရှိလာနိုင်ပြီး PGA ရဲ့လုပ်ငန်းစဉ်တွေအစီအစဉ်တွေရေရှည်ထိန်းသိမ်းထားနိုင်မှုနဲ့ဆက်လက်လှုပ်ဆောင်သွားဖို့အတွက်ဖန်တီးဖြစ်လာနိုင်တယ်ဆိုတာရှင်းပါတယ်။အမေရိကန် PGA နဲ့ PGA ကြီးစားဂေါတီသမားများအသင်းအနေနဲ့တိုင်ပွဲတွေကိုနောက်လာမယ့်ဆယ်စုနှစ်တွေနဲ့ချီပြီးဆက်ပြီးကျင်းပသွားနိုင်မှုအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။ကျွန်တော်တို့ချစ်တဲ့ဂေါတီကစားနည်းနဲ့ပြိုင်ပွဲတွေကိုဆက်ပြီးတော့အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။
2015တုန်းကလည်းတခါ PGA က LA မြို့က Trump National ကောက်ခွင့်မှာလုပ်တဲ့ PGA ပြိုင်ပွဲကိုတခါဖျက်သိမ်းမှုတာကြောင့်ဒါကဒုတိယကြိမ်ဖြစ်ပါတယ်။ရွေးကောက်ပွဲမဲဆွယ်စီးရင်းကာလအတွင်းမှာမက္ကဆီကိုနယ်ပေါ်တွေနဲ့ပတ်သက်ပြီးတော့ Donald Trump ပြောတဲ့စကားတစ်ခုကြောင့်အဲဒီတုန်းကဖျက်သိမ်းခဲ့တာပါ။ American PGA ကအဲ့လိုဖျက်သိမ်းပြီးတိတ်မကြခင်မှာပဲ Britain က RNA ကောက်ဒီအဖွဲ့ချုပ်ကလည်းသမ္မတ Trump ပိုင်တဲ့ Tambury ကောက်ခွင့်မှာပဲပြိုင်ပွဲကိုမှကျင်းပသွားမှာမဟုတ်ဘူးဆိုပြီးတော့အနေနာနေကပဲချင်းကြပါရယ်ကျွန်တော်တို့ရဲ့ပြိုင်ပွဲတွေကိုတန်ဘယ်ရီမှာကျင်းပသွားဖို့အစီအစဉ်မရှိသလိုတိတ်မကြခင်အနာဂတ်မှာလည်းကျင်းပဖို့အစီအစဉ်မရှိဘူးဆိုပြီးတော့ RNA အမှုဆောင်အရာရှိချုပ် Martin Slumberg ကညညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာကတော့အိုလံပစ်ပြိုင်ပွဲဘက်ကသတင်းကိုပြောပြကြပါမယ်။လာမယ့်နွေရာသီအိုလံပစ်ပြိုင်ပွဲကိုဘေးအန္တရာယ်ကင်းခဲ့တဲ့ကျင်းပနိုင်ဖို့အတွက်ကာကွယ်ဆေးကအရေးကြီးတယ်လို့ဂျပန်ဝန်ကြီးချုပ်ကပြောလိုက်ပါတယ်။တိုကျိုမြို့မှာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့်တိုကျိုနဲ့အနီးတစ်ဝိုက်ကခရိုင်နေမှာဒုတိယကြိမ်အရေးပေါ်အခြေအနေချင်းညာထားပြီးတော့အတော်များများကတော့ပြိုင်ပွဲကိုကျင်းပဖို့ခက်ခဲလိမ့်မယ်၊ကျင်းပဖို့မဖြစ်နိုင်ဘူးလို့ယူဆနေကြပါတယ်။ဒါပေမဲ့ဂျပန်ဝန်ကြီးချုပ်ကတော့ပြိုင်ပွဲကိုကျင်းပဖို့အတွက်ဆက်လုပ်သွားမှာဖြစ်ပြီးတော့ဒီလိုကျင်းပနိုင်ဖို့အတွက်ကကာကွယ်ဆေးကအဓိကကျတယ်လို့ပြောပါတယ
်။ငါ始まってます。日本におきましても、
ကမ္ဘာတော်မှာကာကွယ်ဆေးတွေကိုဖြန့်ပြီးထိုးနေပြီဆိုတော့ပြိုင်ပွဲကျင်းပဖို့ကဖြစ်နိုင်တယ်လို့ကျွန်တော်ထင်ပါတယ်။ဂျပန်နိုင်ငံကဖေဖော်ဝါရီလအကုန်လစပြီးကာကွယ်ဆေးထိုးတာတွေကိုလှုပ်သွားကြပါတယ်။ကျွန်တော်တို့အနေနဲ့တင့်တော်တဲ့လှုပ်ဆောင်မှုတွေကိုလှုပ်သွားမယ်ဆိုရင်ပိုလန်ပြည်နယ်ပတ်သက်ပြီးလူတွေရဲ့အမြင်တွေလည်းပြောင်းလဲလာမယ်လို့ထင်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဗိုင်းရပ်စ်နဲ့ပတ်သက်ပြီးကျွန်တော်တို့အနေနဲ့လုံနိုင်သမျှလုပ်သွားခြင်းပါတယ
်။ဒါပေမဲ့တိုကျိုမြို့ကအတော်များများကတော့ဝန်ကြီးချုပ်နဲ့အမြင်မတူပဲပြည်ပကနေနိုင်ငံသားတွေအများပြားဝင်လာရင်ကူးစက်မှုတွေပိုပြီးတော့ဆိုးလာနိုင်တယ်လို့ဆိုရင်နေကြပါတယ်
။今の状況を踏まえるとできない可能性の方が高い。むしろ
やめ。ဗိုင်းရပ်စ်ကူးစက်မှုအခြေအနေတွေကိုစဉ်းစားကြည့်ရင်တော့အိုလံပစ်ပြိုင်ပွဲကိုကျင်းပဖို့ဖြစ်နိုင်ရည်လဲပါတယ်။အစိုးရအနေနဲ့တစ်ချိန်ချိန်မှာတော့ဒါကိုဖျက်တင်တယ်လို့ထင်ပါတယ်
။အကြံကင်းကကောက်ယူခဲ့တဲ့လူတုစစ်တမ်းမှာတော့တိုကျိုမြို့က29ရာခိုင်နှုန်းကပြိုင်ပွဲကိုကျင်းပဖို့သဘောတူပြီးသုံးပုံလုံးပုံကတော့ပြိုင်ပွဲကိုဖျက်ဆီးခြင်းတယ်လို့ပြောပါတယ်။အစင်လာရမီရှူတိုင်းတဲတဲ့အခမ်းအနားကိုတော့မတ်လ25ရက်နေ့မှာဖူကူရှိမားခရိုင်ကနေစတင်တည်ဆောင်ဖို့စီစဉ်ထားပါတယ်ခင်ဗျာ။ဘောလုံးပွဲတွေမှာတော့အင်္ဂလန်က FA ဖလားဘောလုံးပွဲမှာပြိုင်ပွဲနှစ်သင်းဖြစ်တဲ့ Manchester United နဲ့ Liverpool တို့လာမယ့်သတုထအဆင့်မှာတွေ့ကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဘက်ကကစားခဲ့တဲ့တတိယအဆင့်ပွဲစဉ်တွေမှာအနိုင်ရပြီးတဲ့နောက်မဲနိုင်ခဲ့ကြတာမှာမဟာပြိုင်ပွဲကြီးနှစ်သင်းထိတိုက်တွေ့ကြတာဖြစ်ပါတယ်။
တတိယဆင့်ပွဲစဉ်ဒီမှာလီဗာပူးကအက်စန်ဗီလာကို၄ဂိုးတခုနဲ့နိုင်ပြီးမန်ချက်စတာယူနိုက်တက်ကတော့ဝတ်ဖို့ကို၃ဂိုးမရှိနဲ့နိုင်ခဲ့တာဖြစ်ပါတယ်ဒီတစ်ပတ်မှာထူးခြားတာတစ်ခုကတော့ပရီးမီးယားလိဂ်မှာကစားနေတဲ့လီးစ်ယူနိုက်တက်ကအရင်ကသဒုထဒန်းလို့ပြောရမယ်အခုလိဂ်2မှာကစားနေတဲ့ခရော်လီတောင်းအသင်းကို၃ဂိုးမရှိနဲ့ရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရပါတယ်ခင်ဗျာအရှဘကဘောလုံးတဲ့မှာတော့ဂျပန်တိုက်စစ်မှူးဟောင်းကာဇူရိုရှိမီရီယာဟာအသက်54နှစ်အရွယ်မှာသူ့ရဲ့အသင်းဖြစ်တဲ့ယိုကိုဟာမာအသင်းနဲ့စာချုပ်တန်တနစ်ထပ်တိုးလိုက်ပါပြီ။ဂျပန်နိုင်ငံရဲ့ဂျေးစာပြိုင်ပွဲတွေမှာအသက်အကြီးဆုံးဂိုးသွင်းထားသူဖြစ်တဲ့ကာဇူဟာလာမယ့်ဖေဖော်ဝါရီ26ရက်နေ့မှာ54နှစ်ပြည့်မှာဖြစ်ပြီးတော့အခုလိုစာချုပ်တန်ထပ်တိုးလိုက်တဲ့အတွက်သူဟာဂျေးစာဘောလုံးသမားအဖြစ်နဲ့36နှစ်ကြာကစားတဲ့သူဖြစ်လာမှာပါ။ကာဇူဟာဘရာဇီးလ်နိုင်ငံဆန်တိုစ်ပါသူ့ရဲ့ကြီးစားဘောလုံးသမားဘဝကို1986မှာစတင်ခဲ့ပြီးတော့ဂျီလိပြိုင်ပွဲတွေစတင်ခဲ့တဲ့1990ပြည့်လွန်နှစ်အစောပိုင်းတွေမှာတော့သူဟာဘာရီကာဝါဆာကီအသင်းနဲ့ကစားခဲ့ပြီးအသင်းနဲ့အတူဂျီလိချန်ပီယံနှစ်ကြိမ်လည်းဖြစ်ခဲ့ပါတယ်။အဲဒီနောက်တော့အီတလီစီးရီးအေကဂျနိုဝါအသင်းမှာပြောင်းပြီးတော့ကစားခဲ့တာပါ။သူဟာ1992တုန်းကတော့ဂျပန်အသင်းနဲ့အတူအာရှဖလားရခဲ့ပြီးတော့အာရှအကောင်းဆုံးဘောလုံးသမားဆုကိုလည်းနှစ်ကြိမ်ရခဲ့ပါတယ်။အသက်54နှစ်အထိဘောလုံးသမားဘဝကိုမဆွတ်လွတ်သေးဘဲနဲ့ကျေးဇာဘောလုံးသမားအဖြစ်နဲ့ဆက်ပြီးတော့ကစားနေတဲ့ကာဇူရဲ့ကြံ့ခိုင်မှုနဲ့ဘောလုံးပေါ်ချစ်မြတ်မှုကတော့လေးစားစရာကောင်းတဲ့အချက်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာဒီဘက်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲနောက်သတင်းဘက်ဒီကြမှာပြန်ပြီးတော့ဆုံးကြတော့ပါခင်ဗျာ
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ဘူဒူညာတို့ရဲ့ဒရင်ပစင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးဒရင်ချင်းချုပ်ကိုပြောပြပါမယ်အမေရိကန်သမိုင်းမှာဘယ်တော့မှမဖြစ်ဘူးသေးတဲ့လက်ရှိသမ္မတတယောက်ကိုဒုတိယကြိမ်တရားဆွဲဆိုရေးအောက်လွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်ကြမယ်လို့ခန့်မှန်းထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုဒုတိယအကြိမ်မြောက်တရားဆွဲဆိုမဲ့ဆုံးဖြတ်ချက်ကိုအောက်လွှတ်တော်မှလူများစုဖြစ်တဲ့ဒီမိုကရက်တွေရဲ့ထောက်ခံမဲ့တက်တက်နဲ့အတည်ပြုနိုင်မှာဖြစ်ပေမဲ့ဒါကိုထောက်ခံမဲ့ရီပက်ဘလီကန်မတ်တွေလည်းတိုးလာနေပါတယ်။ဒီကနေ့သတင်းဘက်ကအမေရိကန်ကွန်ဂရက်လွှတ်တော်အဆောက်အဦးရဲ့အတင်းဖြည့်စည်းဝင်ရောက်ပြီးရုံးဝန်ဆောင်ခတ်လုပ်ခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးတော့ရာဇဝတ်ကြောင်းနဲ့တရားဆွဲဆိုခံရနိုင်ခြေရှိသူ190ကျော်ကိုဖော်ထုတ်ထားပြီးလို့အမေရိကန်တရားရေးဌာနရှိနေတွေကအင်္ဂါနေ့မှာပြောပါတယ်။ဒါ့အပြင်ဒီဖြစ်ရပ်မှာပါဝင်သူတွေကိုတနင်္ဂနွေလုံးမှာရှာဖွေဖော်ထုတ်နေတာကြောင့်လာမယ့်သတင်းပတ်တွေအတွင်းလူရာပေါင်းများစွာအထိဖြစ်သွားနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။မြန်မာအစိုးရဟာလူမှုနဲ့နိုင်ငံရေးဆိုင်ရာအခြေခံအခွင့်အရေးတွေကိုအကြိမ်ကြိမ်ချိုးဖောက်ခဲ့ပြီးနိုင်ငံသားလူနည်းစုတွေပေါ်လူညိုရေးတပ်ဖွဲ့တွေရဲ့ရက်စက်တဲ့လူရက်တွေအတွက်တာဝန်ယူမှုရှိစေရေးလှုံ့ဆော်မှုပြက်ကွက်ခဲ့တယ်လို့လူ့အခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကဒီကနေ့ထုတ်ပြန်တဲ့အစီအစဉ်စာသစ်တစ်ခုထဲမှာထောက်ပြဝေဖန်ထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာ COVID-19 ကာကွယ်ဆေးထိုးလုပ်ငန်းဒီကနေ့စတင်ပြီးသမ္မတဂျိုကိုဝီဒိုတို့ကအရင်ဆုံးဆေးထိုးခံခဲ့ပါတယ်။ဒီလိုကာကွယ်ဆေးထိုးတာဟာနိုင်ငံရဲ့ကျန်းမာရေးနဲ့စီးပွားရေးအတွက်အဓိကအရေးပါတဲ့ကိစ္စဖြစ်တယ်လို့သမ္မတဝီဒိုတို့ကကာကွယ်ဆေးထိုးအပြီးမှာပြောခဲ့ပါတယ်။ဒီဥနိုင်ငံတွေမှာ COVID-19 ရောဂါကူးစက်သူ115ဦးဒီကနေ့ထပ်တွေ့ပြီးရောဂါကူးစက်သူအရေအတွက်ဟာ9လကျော်အတွင်းနောက်ထပ်စံချိန်တင်မြင့်တက်ခဲ့ပါတယ်။ဒါကြောင့်လဲကိုဗစ်ရောဂါဒုတိယလိုင်းကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်မြို့ကြီးလေးမြို့မှာအိမ်ပြင်မတော်ဘူးအပါအဝင်ပိတ်ပင်ကန့်သတ်ချက်တွေချမှတ်ပြီးလူသန်းပေါင်းများစွာကိုရောဂါပိုးစစ်ဆေးတာတွေလုပ်နေပါတယ်ခင်ဗျာ။ဗိုလ်ဒူးညတ်ရဲ့ VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိပါခင်ဗျာ။
This program has come to you from the Voice of America, Washington.